Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2022ခုနှစ်ဇွန်လ20ရက်နေ့တင်းလာနေမနေ့ဖက်အသံလွှင့်စီစဉ်ဒီကို Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့တင်ဆက်နေပါတယ်ခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီနေ့တန်လွင့်စီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်ညဝင်းအောင်ပါခင်ဗျာတင်းလာနေမနေ့ခင် VOA ရဲ့သတင်းတွေကိုကုဇော်မိုးကျော်နဲ့အတူပြောပြသွားမှာဖြစ်ပါတယ်နောက်ဆုံးရသတင်းတွေထဲမှာတော့ဓာတ်စီအခွန်ကင်းလွတ်ကာလနဲ့ဒီတရုတ်ကုန်ပစ္စည်းအခွန်လျှော့ချရေးအတွက်သမ္မတဂျိုးဘိုင်ဒန်စဉ်းစားနေပါတယ်မြန်မာနိုင်ငံမှာလူကုန်သိက္ခာနဲ့အသက်ရှင်သန်ခွင့်ကိုလေးစားဖို့ပိုယဟန်မင်းကြီး Francis ကတိုက်တွန်းလိုက်ပါတယ်စားတဲ့သတင်းတွေကိုဒီမနက်ခင်းမှာကြားမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာသတင်းတွေပြီးမှာတော့ကျွန်တော်တို့သတင်းဆောင်မအနေနဲ့ဆက်သွယ်မေးမြန်းခန်းတွေကိုတင်ပြပေးဖို့စီစဉ်ထားပါတယ
်ဖြစ်မြေပြင်ဒေသမှာရှိရတဲ့ဒုက္ခလေးတွေဖြစ်တဲ့စစ်တိုက်လို့ရှိရင်မြေပြင်စစ်ပွဲပဲပုံလေနော်ဝင်ဟင်ကနေလင်းရင်နဲ့ပုံကျဲတဲ့ကိစ္စလို့
စစ်ပြေဒုက္ခတဲ့အရေးအတွက်တွေတိုးလာနေတဲ့ကချင်ပြည်နယ်ထဲမှာဒုက္ခတွေရဲ့အခြေအနေတွေဘယ်လိုရှိနေပါလဲမကြမီပဲအပြည့်အစုံကိုတင်ဆက်ပေးပါမယ်။ဒါအပြင် Pacific ဒေသကိုလွှမ်းမိုးချုပ်ကန်မှုစူးစမ်းနေတဲ့တရုတ်ဟာ drone လေယာဉ်တွေကို drone လေယာဉ်တွေကိုတင်ဆောင်မဲ့မောင်းသူမဲ့သင်္ဘောတီထွင်ထားပါတယ်။ဒီကိစ္စအရက်ဖက်3မိုလာစီအတွက်လားမကြမီပဲတင်ပြပေးဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကဘေးစားကဏ္ဍသတင်းတွေကသုတနဲ့ကဘာတလွားထူးခြားစံပြတဲ့သတင်းအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးတော့ပါမယ်။အခုတော့သတင်းတွေကိုကိုညာဝဲအောင်နဲ့အတူကျွန်တော်ကတင်ပြပေးပါမယ်ခင်ဗျာ
။ယူကရိန်းနိုင်ငံတောင်ပိုင်းကိုမရရတဲ့အနည်းနဲ့ကာကွယ်သွားမှာဖြစ်တယ်လို့သမ္မတဗိုလိုဒီမာဇယ်လန်စကီကတနင်္ဂနွေနေ့အစောပိုင်းမှာပြောကြားလိုက်ပါတယ်။ယူကရိန်းတောင်ပိုင်းပင်လယ်နဲ့နားကမြို့တွေဖြစ်တဲ့မီကိုလော့ဖ်နဲ့အိုဒက်ဆာစိတ်ကမ်းမြို့တွေကိုစနေနေ့ကတွားရောက်စစ်ဆေးပြီးသမရဇယ်လန်စကီကအခုလိုပြောကြားလိုက်တာပ
ါ Страты значні багато зруйнованого житлових будинків перш за все порушена цивільна
ယူကရိန်းတောင်ပိုင်းကိုဘယ်သူလက်ထဲမှာအကြောက်မခံမှာမဟုတ်ပါဘူးအကုန်ပြန်ရအောင်ကာကွယ်သွားမှာပါဒါကကျွန်တော်တို့ရဲ့မြေပါပဲလို့ခုခံစစ်ကိုဆင်နွှဲနေတဲ့သမရဇယ်လန်စကီကပြောသွားတာပါအဲ့ဒီဒေသတွေကိုရုရှားတပ်တွေကထိုးစစ်ဆင်နေတာဖြစ်ပါတယ်တောင်ပိုင်းဒေသမှာဆုံးရှုံးမှုတွေတိတိတသာများနေပြီးလူနေအိမ်မောများစွာပျက်စီးခဲ့ရသလိုအရက်ဖက်ပို့ဆောင်ဆက်သွယ်ရေးလုပ်ငန်းတွေထိခိုက်နေရကြောင်းလူမှုရေးဆိုင်ရာပြဿနာများစွာကြုံနေရကြောင်းသမ္မတဇယ်လန်စကီကပြောပါတယ်ဒီနှစ်နာဆုံးရှုံးမှုတွေအတွက်ပြန်လည်ထူထောင်သွားမယ်လို့သူကကတိပေးပါတယ်ယူကရိန်းပြည်သူတွေအသက်ရှင်လူစိတ်ကပြင်းပြမှုလောက်ပြင်းပြနေတာလောက်ဒီရုရှားရဲ့ဒုံးကျည်တွေကမများပါဘူးလို့ဇယ်လန်စကီကတင်စားပြောပါတယ်ဒီတော့တွင်ယူကရိန်းနိုင်ငံကလူအသမျကို G7 နိုင်ငံတွေအနေနဲ့ဖြည့်ဆည်းပေးသွားဖို့ရှိကြောင်းဂျာမန်ဝန်ကြီးချုပ် Olaf က DPA သတင်းဌာနနဲ့အင်တာဗျူးမှာပြောကြားသွားပါတယ
်။အမေရိကန်ပြည်ထောင်စုမှာစားသုံးသူတွေရင်ဆိုင်နေရတဲ့ကုန်စည်နှုန်းကြီးမြင့်မှုတွေသက်သာစေဖို့အတွက်ဓာတ်ဆီအပေါ်ဘို့အစိုးရကကောက်ခံနေတဲ့အခွန်ကိုကာလတစ်ခုထိကင်းလွတ်ခွင့်ပေးဖို့နဲ့တရုတ်ကတင်သွင်းလာတဲ့ကုန်ပစ္စည်းတွေအပေါ်အခွန်လျှော့ပေါက်ပေးဖို့သမ္မတဘိုင်ဒန်ကစဉ်းစားနေတဲ့အကြောင်းဗန်နာယေးဝန်ကြီးဂျန်နက်ယယ်လင်ကတင်းလာနေမှာတင်းငွေနေမှာပြောဆိုလိုက်ပါတယ်။သမ္မတဂျိုးဘိုင်ဒန်အနေနဲ့စားသုံးသူတွေတက်တာစီဖို့ဖြစ်နိုင်တဲ့နီလန်းအားလုံးနဲ့လှုပ်ဆောင်သွားလို့ကြောင်းနဲ့ဒီရက်သက်တပတ်အတွင်းလောင်စာစီဈေးနှုန်းတွေအစမတန်မြင့်တက်ခဲ့တာဟာစားသုံးသူတွေအပေါ်ဝင်တော့ဝင်ဖို့ဖြစ်စေတယ်လို့လည်းသူမကပြောဆိုပါတယ်။ဓာတ်ဆီဈေးဟာတစ်ကားလမ်းကို5ဒေါ်လာအထိမြင့်တက်ခဲ့ပြီးလွန်ခဲ့တဲ့နှစ်ကတည်းက48ရာခိုင်နှုန်းမြင့်တက်ခဲ့ပါတယ်ဓာတ်ဆီတကားလန်ကို 18.4 စင့်ဘ ਹੁ အစိုးရကကောက်ခံနေတဲ့အခွန်ကိုကာလတစ်ခုအထိရှော့ပေါက်ပေးလိုက်ရင်အကျိုးရှိနိုင်တဲ့အတွက်သမ္မတဘိုင်ဒန်အနေနဲ့လွတ်တော်နဲ့ညှိနှိုင်းဆောင်ရွက်ဖို့ဆန္ဒရှိနေတယ်လို့ဗန်ဒါယေးဝန်ကြီးကပြောဆိုခဲ့ပါတယ်သမ္မတဘိုင်ဒန်အစိုးရကရေနံနဲ့လောင်စာစီလုပ်ငန်းတွေကိုပိုတိုးပြီးထုတ်ဖို့ကုမ္ပဏီတွေကိုလည်းပြောဆိုထားပါတယ်စားသောက်ကုန်ရေမြစ်အပါဝင်နေခြင်းနေစဉ်ကုန်ကြစည်းဝန်ဆောင်မှုစည်းရိတ်တွေဟာပြီးခဲ့တဲ့မေလအတွင်း 8.6 ရာခိုင်နှုန်းမြင့်တက်ခဲ့ပါတယ
်။အနောက်ဥရောပဒေသမှာမကြုံစဘူးလောက်အောင်ဒီနေ့တဲ့အပူလိုင်းဖြစ်ပေါ်နေတာနဲ့အမျှတောမီးတွေလောင်ကျွမ်းနေတာကြောင့်စပိန်နဲ့ဂျာမနီနိုင်ငံတွေကမိသက်သမားတွေဟာသူတို့နိုင်ငံတွေရဲ့လောင်ကျွမ်းနေတဲ့တောမီးကိုငြိမ်းသက်ထိန်းချုပ်ဖို့တနင်္ဂနွေနေ့ကကြိုးပမ်းနေပါတယ်။ဧက 6,000ကျော်လောင်ကျွမ်းသွားတဲ့စပိန်နိုင်ငံအနောက်မြောက်ဘက်ပိုင်းဇမ်မိုရာပြည်နယ်ထဲမှာတော့ပျက်စီးဆုံးရှုံးမှုအများဆုံးဖြစ်တယ်လို့ဒေသအာဏာပိုင်တွေကပြောပါတယ်။ဂျာမနီနိုင်ငံမှာတော့တောမီကတစားစားနီးလာတဲ့အတွက်ဘာလင်မြို့နာရွာ3ရွာကဒေသခံတွေဘေးလွတ်ရာအများဆုံးပြောင်းရွှေ့ကြဖို့တောင်းပန်ရှိသူတွေတင်းငွေတွေနဲ့မှာအမိတ်ထုတ်ပါတယ်။စပိန်မှာအပူချိန်မြင့်မားပြီးလေပြင်းတိုက်ခိုက်တာနဲ့ဆိုတန်းစားရော့ကျလုံးနဲ့အတွက်အချိန်ကြောက်ဒီ3ရက်တာကာလအတွင်းဖြစ်ပေါ်ခဲ့ပြီးတင်းငွေနေနေမနေ့ပိုင်းမှာတော့အပူချိန်အနှင်းငယ်ပြန်ရော့ကျသွားတဲ့အတွက်သက်သက်ရရခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်လေရင်ပေါ်ကရေဖြန်းချပေးတဲ့အစီအစဉ်နဲ့အတူမိသားသမား650လောက်ကအဲ့ဒီဒေသမှာလောင်နေတဲ့တောမီကိုဝိုင်းပတ်ငိမ့်တက်ဖို့ကြိုးစားနေကြပါတယ်။ဥရောပနိုင်ငံတွေထဲမှာဒီနှစ်အပူချိန်လွန်ကဲပြီးရာသီဥတုပြောင်းလဲဖောက်ပြန်မှုဒဏ်ကိုခံရတယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်။ပုံမှန်အားဖြင့်တော့ဒီဩဂုတ်လမှာအပူချိန်မြင့်မားလျက်ရှိပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာမနေ့ကတနင်္ဂနွေနေ့ဟာအဖေများနေ့ဖြစ်ပါတယ်အဖေတွေရဲ့ကျေးဇူးကိုဂုဏ်ပြုတဲ့နေ့ဖြစ်ပြီးမိသားစုတွေစုဝေးကြအဖေတွေကိုစားတောက်ဆိုင်တွေခေါ်သွားပြီးကျွေးကြမွေးကြလက်ဆောင်တွေပေးကြတဲ့အထိမ်းအမှတ်နေ့တနေ့ဖြစ်ပါတယ်အဖေများနေ့ကိုဇွန်လရဲ့တတိယမြောက်တနင်္ဂနွေနေ့ကိုနေ့စဉ်သတ်မှတ်ကျင်းပလေရှိပါတယ် history.com တမိုင်းwebsite စာမျက်နှာရဲ့ပေါ်ပြချက်အရပထမအဆုံးအဖေများနေ့ကိုဇူလိုင်လ5ရက်နေ့1908ခုနှစ်တုန်းကအနောက်ဗာဂျီးနီးယားပြည်နယ်မှာမိုနိုကာကြောင်မီးသွေးမိုင်းပေါက်ကွဲမှုကြောင့်သေဆုံးခဲ့တဲ့အမျိုးသား362ဦးအတွက်ချက်ကြောင်းမှာအောက်မေ့ဘွယ်အခမ်းအနားကျင်းပရာကနေစတင်ခဲ့တယ်လို့ဖော်ပြထားပါတယ်ဒါပေမဲ့ဒီအခမ်းအနားကိုတကြိမ်သာကျင်းပပြီးနှစ်စဉ်ကျင်းပတာမျိုးမလုပ်ခဲ့ပါဘူးဒါပေမဲ့လည်းဝါရှင်တန်ပြည်နယ်မှာနေထိုင်တဲ့အမျိုးသမီးတူဖြစ်တဲ့ sonora.ကအဖေများနေကုန်နှစ်စစ်ကျင်းပဖို့ဆော်ခဲ့ပြီး1910ခုနှစ်မှာစတင်ကျင်းပခဲ့ပါတယ်သူရဲ့ဖခင်အားမုတ်ဆိုးဖို့တူဖြစ်ပြီးကလေး6ယောက်ကိုကျွေးမွေးပြုစုခဲ့သူတူဖြစ်ပါတယ်အခုချိန်မှာတော့အဖေများနေအတွက်လက်ဆောင်အဖြစ် American Dollar 1 Billion ဘိုးလောက်ထိအသုံးပြုနေကြပါတယ်
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 9.13 MHz လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VO ရဲ့တင်းလာနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာဇွန်လ19ရက်နေ့မှာကြာရောက်တဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့89နှစ်မြောက်မွေးနေ့ပွဲတွေကိုအခက်အခဲတွေကြားကပြည်တွင်းပြည်ပဒေသသီးသီးမှာတင်းငွေတွေကကျင်းပခဲ့ကြပါတယ်။လူလူခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့89နှစ်မြောက်မွေးနေ့ဆိုတဲ့ခေါင်းစဉ်နဲ့တင်းငွေတွေမနက်7:00နာရီဝန်းကျင်မှာ NLD ပါတီရဲ့ Facebook စာမျက်နှာကနေ live လင့်ပြီးတော့ကျင်းပခဲ့တာပါ။အဲ့ဒီခါနာမှာ NLD အစိုး NUG ရဲ့အစိုးရယာယီသမရဒူဝါလာရှိလာအပြင် NLD ပါတီဘဟုကော်မတီဝင်တချို့နဲ့ NUG အစိုးရဝန်ကြီးတချို့လည်းတက်ရောက်တာတွေ့ရပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့မွေးနေ့မှာသမ္မတကြီးဒူဝါလာရှိလာကအခုလိုဂုဏ်ပြုစကားပြောဆိုပါတယ်
။သူ့ရဲ့ယုံကြည်ချက်ခံယူချက်နိုင်ငံအတွက်အနစ်နာဆွံ့လွတ်နေတာခံမို့ဒီနေ့ကျွန်တော်တို့နိုင်ငံမှာဆိုရင်အင်မတန်ထူးခြားတဲ့ဒေါ်အောင်ဆန်းစုကြည်ဟာသူ့ရဲ့ဘဝတက်တာတစ်ခုလုံးမှာနိုင်ငံအတွက်အနစ်နာခံပြီးတော့သူလုံဆောင်သွားတဲ့ကြောင့်အင်မတန်လေးစားထိုက်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ
်။အလားတူသခိုင်းမကွေးမန္တလေးတိုင်းတွေမှာရှိတဲ့ပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့ပေါင်း38ဖွဲ့ကတပ်ဖွဲ့ဝင်ပေါင်း900ဝန်းကျင်တက်ရောက်တဲ့ဒေါ်အောင်ဆန်းစုကြည်မွေးနေ့ပွဲအခမ်းအနားကိုလျှို့ဝှက်စခန်းတနေရာမှာကျင်းပခဲ့ပြီးမွေးနေ့ကိတ်တွေခွဲတာဂုဏ်ပြုကြပြရွဆိုတာနဲ့ဒေါ်အောင်ဆန်းစုကြည်အထိမ်းအမှတ်တစ်ပင်စိုက်ပြိုးခဲ့ကြတယ်လို့မြောင်မြို့နယ်ပြည်သူ့ကာကွယ်ရေးနဲ့လုံခြုံရေးအဖွဲ့ CDSOM ကသတင်းထုတ်ပြန်ပါတယ်။ဒေါ်အောင်ဆန်းစုကြည်နဲ့ဖမ်းဆီးခံရသူတွေအလုံးပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုပါတယ်။ဒါအပြင်ဂျပန်နိုင်ငံနဲ့တောင်ကိုရီးယားနိုင်ငံရောက်မြန်မာတွေကလည်း89နှစ်ပြည့်ဒေါ်အောင်ဆန်းစုကြည်ရဲ့မွေးနေ့ဝယ်အခမ်းအနားကိုကျင်းပခဲ့ကြပြီးဒေါ်အောင်ဆန်းစုကြည်အပါအဝင်မတရားအဖမ်းဆီးခံရသူတွေအလုံးပြန်လွှတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာပဋိပက္ခတွေအကြားပြည်သူတွေအသက်အိုးအိမ်ဆုံးရှုံးရတာနဲ့ပတ်သက်ပြီးပုတ်ရဟန်းမင်းကြီးဖရန်စစ်ကမြန်မာနိုင်ငံမှာလူကိုယ်သိက္ခာနဲ့အသက်ရှင်ရပ်တည်ခွင့်ကိုလေးစားဖို့တနင်္ဂနွေနေ့ဆူတောင်းပွဲအပြီးမှာတိုက်တွန်းပြောဆိုလိုက်ပါတယ်မြန်မာနိုင်ငံကဝမ်းနည်းစရာသတင်းတွေကိုသူ့အနေနဲ့နောက်ထပ်တစ်ချိန်ကြားရပြန်တယ်လို့ပြောဆိုပါတယ် မြန်မာနိုင်ငံမှာနေအိမ်တွေမိရှုခံရပြီးအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူအများအပြားဟာအိုးအိမ်ဆုံးခွာထွက်ပြေးကြရပြီးသူတို့အတွက်အခြေခံလူသားချင်းစာနာမှုအထောက်အပံ့တွေလည်းမရှိဘူးဖြစ်နေတယ်လို့ယေရှုခရစ်တော်လူဝင်စားခြင်းနဲ့ဆူတောင်းပွဲအပြီးမှာပုံရဟန်းမင်းကြီးကစိန့်ပီတာယင်ပင်မှာဝိပုသူဆူတောင်းသူတွေကိုပြောဆိုခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာခရိယန်ဘုန်းတော်ကြီးရဲ့တောင်းဆိုချက်တွေမှာသူလည်းအတူပါဝင်ကြောင်းနဲ့မြန်မာပြည်သူတွေကိုနိုင်ငံတကာအတိုင်းဝိုင်းကမေ့လျော့မထားပါဘူးလို့လည်းပုံရဟန်းမင်းကြီးကပြောဆိုပါတယ်လူကုန်တိတ်ခါနဲ့အသက်ရှင်ရပ်တည်ခွင့်ဆိုတာကိုလေးစားကြဖို့တိုက်တွန်းလိုက်ပြီးစာတင်ကြောင်းတွေဆေးုံဆေးကန်းတွေနဲ့ဘာသာရေးအဆောက်အအုံတွေကိုလည်းလေးစားကြဖို့မတိုက်ခိုက်ကြဖို့ပြောဆိုပါတယ်အဲ့ဒီနေ့ကပိန့်စိန့်ပီတာယင်ပြင်မှာဆူတောင်းမဲ့ကိုတက်ရောက်လာတဲ့အီတလီနိုင်ငံမှာရှိတဲ့မြန်မာအတိုင်းဝိုင်းအတွက်ပုံရဟန်းမင်းကြီးကအထူးတလဲဆူတောင်းပေးခဲ့ပါတယ်
တောင်ဝန်ကနေအားယူတော့မဲ့ဖိလစ်ပိုင်သမ္မတရူဒရီဂိုဒူတာတီရဲ့သမီးဖြစ်သူဆာရာဒူတာတီဟာပြီးခဲ့တဲ့မေလရွေးကောက်ပွဲမှာအနံ့ရထားတာကြောင့်တနင်္ဂနွေနေ့ကဖိလစ်ပိုင်ဒူသမ္မတအဖြစ်ကျန်းသစ်စာကျင်းဆိုလိုက်ပါတယ်နိုင်ငံတွင်းမူရေးတန်တရားရှိသူတွေကိုနှိမ်နင်းရမှာလူထောင်ချီတတ်ခဲ့တဲ့လုပ်ရက်အတွက်လူအခွင့်ရေးချိုးဖောက်မှုအဖြစ်သမ္မတဒူတာတီအပေါ်ဝေဖန်မှုတွေများခဲ့ပေမဲ့လည်းသမီးဖြစ်သူဆာရာကတော့ရွေးကောက်ပွဲမှာအနံ့ရခဲ့ပါတယ်ကျန်းသစ္စာကျင်းစွဲအခမ်းအနားကိုသူမရဲ့မွေးရဇာတိဖြစ်တဲ့တောင်ပိုင်းဒါဘာအိုမြို့မှာကျင်းပခဲ့တာပါဒုသမရာဖြစ်လာတဲ့ဆာရာကအမျိုးသားညီညွတ်ရေးတိစောက်ကြဖို့နဲ့ဖိလစ်ပိုင်မျိုးသားကောင်းဆောင်ဟိုဆေးရီဇော်လိုမျိုးချစ်စိတ်နဲ့တိုင်းပြည်ကောင်းစားရေးကိုလှုပ်ဆောင်သွားမယ်လို့ပြည်သက်ကိုပြောကြားခဲ့ပါတယ
်တိရစ်လင်္ကာနိုင်ငံမှာလောင်စာဆီဖြန့်ဖြူးတဲ့နေရာမှာအထီးကယုံဖြစ်ပွားခဲ့တဲ့အတွက်အခြေအနေတွေကိုထိန်းသိမ်းနိုင်ဖို့ရဲတွေကတနက်ဖြစ်ပေါက်ခဲ့တယ်လို့တနင်္ဂနွေနေ့မှာတာဝန်ရှိသူတွေကထုတ်ဖော်ပြောဆိုပါတယ်။စနေနေ့ညကိုလံပိုမြို့တော်ရဲ့မြောက်ဘက်မိုင်223မိုင်လောက်အဝေးမှာရှိတဲ့ပစ်စုဘာတူမြို့မှာလောင်စာဆီဝယ်ယူသူတွေနဲ့လုံလုံရေးတပ်ဖွဲ့တွေကြားအထီးကယုံဖြစ်ပြီးအခုလိုပြစ်ခဲ့တာဖြစ်ပါတယ်။အခုလိုအချိန်မှာပဲသီရိလင်္ကာနိုင်ငံနဲ့ရုရှားနိုင်ငံကလောင်စာဆီတွေဝယ်ယူဖို့အတွက်ဆောင်ရွက်နေတယ်လို့စွမ်းအင်ဝင်ကြီးကလည်းပြောဆိုခဲ့ပါတယ်။တဲ့ရင်တွေကိုကိုညာဝဲအောင်နဲ့အတူကျွန်တော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ပါတော့မယ်ပထမအဆုံးအနေနဲ့ကတော့ Pacific ဒေသမှာဩဇာလွှမ်းမိုးဖို့ကြိုးပမ်းနေတဲ့တရုတ်နိုင်ငံဟာရေချောင်းသုံးအဆင့်မြင့်ဤပညာသစ်တစ်ခုကိုမကြာသေးခင်မှာပဲထုတ်ဖော်ပြသလိုက်ပါတယ်အဝေးထင်း drone ယာဉ်တွေတည်ဆောင်မဲ့မောင်းသူမဲ့သင်္ဘောဟာသိပ္ပံပညာသုတေသနအတွက်ရည်ရွယ်ကြောင်းတရုတ်တာဝန်ရှိသူတွေကပြောဆိုပေမဲ့လည်းအကဲခတ်တွေကတော့စစ်ပတ်ဆိုင်ရာလုပ်ငန်းတွေပါပါအသုံးချလိုက်မယ်လို့ခန့်မှန်းနေကြပါတယ်။ဒီအကြောင်း VOA သတင်းတောက်သတင်းပေးပို့ထားထိုင်ဝမ်ကနေသတင်းပေးပို့ထားတာကိုကိုအောင်လွင်ဦးကပြောပြမှာဖြစ်ပါတယ်
။ဇူဝန်ရုံးအမည်ရှိတဲ့မောင်းသူမဲ့ drone ယာဉ်တင်သင်းမို့ကိုတရုတ်နိုင်ငံကလွန်ခဲ့တဲ့တစ်လလောက်မှာရေးချစမ်းသပ်ခဲ့တာဖြစ်ပြီးဒီနှစ်ကုန်လမှာစတင်အသုံးပြုဖို့ရည်ရွယ်ထားတဲ့အကြောင်းဇူဝိုင်းမြို့ website မှာဖော်ပြထားတာပါ။တရုတ်နိုင်ငံကပင်လယ်ပြင်မှာအင်အားပြလာတဲ့နဲ့မြတ်တခြားနိုင်ငံတွေကြားစိတ်မသက်သာစရာတွေဖြစ်လာနေရတယ်လို့ဂျပန်နိုင်ငံတမ်ပယ်တက်သူကသမိုင်းပညာရှင်ဂျက်ဖရီကင်စတန်ကပြောပါတယ
် Essentially it's this continuation of an argument that's been going on for quite some time
အငင်းပွားစရာဒီကိစ္စဟာအချိန်တော်ကြာကတည်းကရှိနေတာပါအခုကတော့ drone ယာဉ်တွေအမြောက်များပါလာပါတယ
်မေလ18ရက်နေ့ကစတင်စမ်းသပ်ခဲ့တဲ့တင်မောဟာတရုတ်နိုင်ငံရဲ့အနော်အသိပ္ပံသုတေသနနဲ့ရေချောင်းစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ရည်ရွယ်ထားပြီး88မီတာခွဲရှည်လျားတဲ့သင်္ဘောကိုတောင်ပိုင်းရေချောင်းသိပ္ပံနဲ့ကွန်တောင်းအင်ဂျင်နီယာတစ်ခွဲကကြီးကြပ်မှဖြစ်ကြောင်းတာဝန်ရှိသူတွေသတင်းထုတ်ပြန်ထားပါတယ်တရုတ်နိုင်ငံကကောင်းကင်ဂျိုရိုတွေရင်းနဲ့သွားရင်တွေတခြားခရီးယာရင်နဲ့အတူနောက်ဆုံးပေါ် drone ယာဉ်တင်သင်္ဘောတွေဟာရင်းနဲ့နမိတ်ပိုင်ဆိုင်မှုအတွက်အငင်းပွားမှုတွေမှာတရုတ်စစ်တပ်အတွက်တပန်းတာလာနိုင်ပါတယ်ကမ္ဘာပင်လယ်ပြင်ရင်းနှီးပိုင်းကအချက်လက်တွေကိုစုဆောင်းမှုရင်းနှီးသွားရင်တွေရေရောက်စုဆောင်းလေ့လာရေးလုပ်ငန်းတွေနဲ့ကွန်ရက်တစ်ခုကိုတရုတ်သိပ္ပံပညာရှင်တွေ2018ခုနှစ်မှာထူထောင်ခဲ့စဉ်ကလည်းစစ်ဖက်အတွက်အသုံးချမှာကိုအကဲခတ်တွေစိုးရိမ်ခဲ့မှုပါတယ်သူတေသနာအတွက်ရည်ရွယ်တဲ့အာကာသကနေအာယုံခံထောက်လန်းတဲ့စနစ်ဟာရန်သူရင်ကိုတင်မောတွေကိုရှာဖွေပေးနိုင်ပါတယ်တခြားနိုင်ငံတွေရဲ့ရေပိုင်နက်တွေမှာပထဝီဝင်ချက်လက်တွေကိုစုဆောင်းမှုတရုတ်နိုင်ငံသမုဒ္ဒရာဗေဒဌာနကရေရောက်သွား drone ယာဉ်တွေတိစောက်ခဲ့ဘူးလို့ကြောင်းစီးရီးအရာတပန်းတာတယ်လို့လည်းအိန္ဒိယစစ်တပ်သတင်းချက်လက်ဆိုင်ရာညွှန်ကြားရေးမှူးချုပ်ပီတီကတ်တရှာပြောပါတယ်တရုတ် drone ယာဉ်ဟာရန်သူရင်ကိုသင်္ဘောတွေကိုခြေရခံထောက်လန်းနိုင်စွာရှိတဲ့ကြောင်း New Delhi ခြေဆက် SP Naval Force Magazine မှာသူကရေးသားခဲ့တာပါတရုတ်နိုင်ငံဟာစတူယန်ကီလိုမီတာ3000ခွဲရှိတဲ့တောင်တရုတ်ပင်လယ်ပြင်ရဲ့90%လောက်ကိုပိုင်ဆိုင်ချောင်းကျင်ညာထားပြီးဘရူနိုင်းမလေးရှား ဖိလစ်ပိုင်၊ဗီယက်နမ်၊ထိုင်ဝမ်တို့နဲ့ပိုင်ဆိုင်မှုတွေအငင်းပွားနေတာပါ။အတိတ်မှာတော့ရေချောင်းဆိုင်ရာနည်းပညာတွေကသိပ္ပံပညာသုတေသနနဲ့ရေနံသဘောတန်းဝေးထုတ်လုပ်ဖို့ရည်ရွယ်လာတာဖြစ်တဲ့ကြောင်းတရုတ်ဆိုရကပြောဥပါရတယ်။သမုဒ္ဒရာပင်လယ်ပြင်တွေပါဝင်မဟာဗျူဟာကျတဲ့ဒေသတွေမှာစမ်းသစ်တီထွင်မှုအသစ်တွေဖန်တီးရဖို့သိပ္ပံပညာရှင်တွေကိုတရုတ်ကောင်ဆောင်တွေတိုက်တွန်းထားတဲ့ကြောင်းနိုင်ငံပိုင်ချိုင်းနာဒီလီကဖော်ပြဥပါရတယ်။စင်ဂူချေဆိုင် ISES Yusuf Isha Institute ကအဲရွန်ရီပနာကတော့အင်ဒိုပစိဖိတ်ဒေသမှာသိပ္ပံနဲ့နည်းပညာရှင်ပြိုင်မှုတွေအားကောင်းလာနေတယ်လို့သုံးသပ်ပါတယ
်။ I think it's not just China but other countries as well are
တရုတ်တွေမကပါဘူး။အခြားနိုင်ငံတွေဟာလည်းနည်းပညာတွေကိုအစွမ်းကုန်သုံးနိုင်မဲ့နည်းလမ်းတွေကိုရှာဖွေနေကြပါတယ်။ဒါမှသာလူအသက်ဆုံးရှုံးမှုတွေကိုရှော့ချနိုင်ကြမှာပါ။
ဖိလစ်ပိုင်နိုင်ငံအားဆိုရင်တရုတ်နိုင်ငံရဲ့ရေပိုင်နဲ့စူးစမ်းလေ့လာရေးလုပ်ငန်းတွေကိုတံပြန်နိုင်အောင်ခင့်မိပြီးစွန့်ရင်ပြေဝတဲ့လက်နက်ကင်တပ်ဖွဲ့တွေတိစောက်ဖို့ရည်ရွယ်ထားကြောင်းပြောပါရယ်ပြည်ပကချင်းချောက်မှုတွေကိုတုံ့ပြန်မှုရေတက်တွေကိုအစစ်မြစ်အောင်မုံမှန်ဖို့ဖိလစ်ပိုင်နဲ့မလေးရှားတို့လွန်ခဲ့တဲ့ရှင်းနှစ်ကလေးကကြေညာထားကြတာပါထိုင်ဝမ်ခြေဆိုင်ထိုင်မကန်တက္ကသိုလ်ကမဟာဗျူဟာလေ့လာရေးပါမောက္ခအလက်ဇန္ဒားဟွမ်ကတော့ရေချောင်းနဲ့ပတ်သက်တဲ့နည်းပညာပိုင်းမှာတရုတ်နိုင်ငံဟာဂျပန်နဲ့အမေရိကန်ကလွဲလို့အင်ဒိုပစိဖိတ်ဒေသမှာအားလုံးထက်တာနေပြီလို့ပြောပါတယ်။ဒါပေမဲ့လည်းနည်းပညာသုတေသနတွေတက်တက်နဲ့စီအပိကတ်တွေမှာတခြားနိုင်ငံတွေထက်အသာစီးရနေပြီလို့ပြောဖို့ကတော့ခက်လိမ့်မယ်လို့လည်းသုံးသပ်ထားပါတယ်
။ I think they have pretty fast technology innovation
နည်းပညာစမ်းသစ်တည်ထွင်မှုတွေနဲ့အရေးကြီးတဲ့တချို့အဆင့်မြင့်နည်းပညာတွေမှာတရုတ်နိုင်ငံဟာတိုးတက်မှုတွေမြန်ဆန်တယ်လို့ထင်ပါတယ်။ထူးခြားတဲ့အောင်မြင်မှုတွေလည်းရှိပါတယ်။ဒါပေမဲ့လည်းလက်တွေ့အသုံးချနိုင်တဲ့အဆင့်အထိအပြည့်အဝရောက်ပြီလို့တော့မဆိုနိုင်ပါဘူး
။တရုတ်နိုင်ငံရဲ့စင်ရအကိုတံပြန်မှုဂျပန်နဲ့အမေရိကန်တို့ကလည်းမချသေးရင်တော့ပဲခြေလှမ်းပြင်တာတွေရှိပါတယ်။ထိုင်ဝမ်အတွက်ဒေါ်လာသန်း120တန်ဖိုးရှိတဲ့စစ်သင်္ဘောစိတ်ပိုင်းတွေနဲ့နည်းပညာရောင်းချမဲ့အစီအစဉ်တစ်ချက်ကိုလည်းဇွန်လ10ရက်နေ့မှာပဲအမေရိကန်ကအတည်ပြုခဲ့တာပါ။တရုတ်နိုင်ငံရဲ့ရန်ကုန်ကာကွယ်နေအောင်ရည်ရွယ်တဲ့အစီအစဉ်အပေါ်တရုတ်စစ်တပ်ကတော့အပြင်းထန်ကန့်ကွက်ကြောင်းအွန်လိုင်းကနေကြေညာချက်ထုတ်ပြန်ထားပါတယ်။တရုတ်နဲ့ဂျပန်နဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့ဂျပန်နိုင်ငံကလည်းရှေ့လာမဲ့9နှစ်မှာကာကွယ်ရေးစွန့်ရင်မြင့်တင်သွားမှာဖြစ်ပြီးကာကွယ်ရေးသုံးစစ်ကိုလည်းတိတိတသာတွန်းမြင့်သုံးဆွဲသွားမယ်ကြောင်းစင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့ Shangri-La Dialogue လွန်ကျွေးအစည်းအဝေးမှာဝန်ကြီးချုပ်ဖူမီယိုခီရှိရကပြောဆိုထားပါတယ်ခင်ဗျာ။
ကိုအောင်လင်းဦးပြောပြသွားတာပါဆက်လက်ပြီးတော့ကချင်ပြည်နယ်ဘက်ကစစ်ပြေးဒုက္ခသည်တွေအကြောင်းကိုပြောပြပါဦးမယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကချင်ပြည်နယ်အတွင်းစစ်ပြေးဒုက္ခသည်9,000ကျော်လောက်တိုးလာခဲ့တဲ့အတွက်အခုအခါမှာဆိုလို့ရှိရင်3,000ခွဲကျော်သွားပြီဖြစ်ပြီးလူသားချင်းစာနာမှုရေးပေါ်အကူအညီနေတဲ့လိုအပ်နေတယ်လို့ကချင်အမျိုးသမီးအစည်းအရုံး KWAD ကပြောဆိုပါတယ်KIO ထိန်းချုပ်ရနယ်မြေတွေမှာရောစစ်ကောင်စီထိန်းချုပ်ရနယ်မြေတွေမှာပါဒုက္ခသည်စခန်းတွေမှာလုံခြုံရေးစိတ်မချရတဲ့အခြေအနေတွေရှိပါတယ်အခုလိုအခြေအနေမှာဒုက္ခသည်တွေကိုနိုင်ငံတကာအတိုင်းဝိုင်းကမေ့မထားဖို့ကိုလည်း KWAD ကတိုက်တွန်းပါတယ်လက်ရှိရင်ဆိုင်နေရတဲ့အခြေအနေတွေကိုသိနိုင်ဖို့အတွက် KWAD ကချင်အမျိုးသမီးအစည်းအရုံးရဲ့တွဲဖက်တွင်ရေးမှူးဖြစ်တဲ့စန်ထွားကို VOA မြန်မာပိုင်းကမဆုမွန်ကဆက်သွယ်မေးမြန်းထားပါတယ်
ခုဇမရိုဒီကချင်ဒေတာမှာကဒီစစ်ပြေဒုက္ခတွေကသိန်းကဟိုအရင်ကလေးက2017ကနေစစ်ဖြစ်လာတဲ့အတွက်ကြောင့်မလို့ရှိနေတဲ့ဒုက္ခတွေဖြစ်တယ်။အခုဒီအာနာသိန်းပြီးရဲ့နောက်ပိုင်းပေါ့နော်2021နောက်ပိုင်းမှာတိုးလာတာကလည်းရှိရ5,000အထက်ရှိရပေါ့။တိုးလာတဲ့လူတွေရောဆိုရင်ဒီကချင်ဒေတာမှာဟိုသိန်း5,000သိန်း6,000ဝန်းကျင်လောက်ပေါ့နော်ရှိရ။ကိုညီနိုင်တဲ့အခြေအနေကလည်းအရန်ဒုက္ခဖြစ်တဲ့အခက်ခဲကအများကြီးရှိတယ်။အာနာသိမ့်ပြီးတဲ့နောက်ပိုင်းမှာပိုဆိုးလာတယ်။2016မှာဒီ NLD အစိုးရဖြစ်တုန်းကလည်းဒီကစင်ဒေတာတွေဘက်မှာဒီဒုက္ခတွေကိုကိုညီနေတဲ့ဟာက short cut ထားပြီးသား။တစ်ချိန်တည်းမှာပဲဒီအာနာသိမ့်မှုကပြန်ဖြစ်တယ်ဆိုတော့အကူအညီကမရှိတလို့ဖြစ်သွားတဲ့အခုပိုဆိုးတယ်ပေါ့နော်ကိုယ့်ရဲ့ဒေတာကိုပြန်ဖို့အတွက်ဒါကြီးနေပေမဲ့ပြန်လို့မရတဲ့အခြေအနေကဒုက္ခရတော့အများကြီးရှိပါတယ်ပေါ့
အရင်တုန်းကဆိုလို့ရှိရင်ဒီ KIO KIA ထိန်းချုပ်တဲ့နယ်မြေမှာရှိတဲ့စစ်ပြေးဒုက္ခသည်စခန်းဆိုပြီးရှိတယ်နောက်ဒီအစိုးရထိန်းချုပ်တဲ့နယ်မြေမှာရှိတဲ့စစ်ပြေးဒုက္ခသည်စခန်းဆိုပြီးတော့ရှိခဲ့တယ်ပေါ့နော်ဆိုတော့အခုလက်ရှိဆရာနာတင်ထားတဲ့မြန်မာနိုင်ငံကဒီမြောက်ပိုင်းကချင်မှာဆိုလို့ရှိရင်ဒီဒုက္ခတဲ့စခန်းတွေထဲမှာရှိနေတဲ့အထူးသဖြင့်ကချင်ပြည်သူတွေအတွက်ခုနစားနဲ့ရိတ်ခါပိုင်းမှာလည်းအခက်အခဲရှိသလိုသူတို့အတွက်ဒီလုံခြုံရေးအနေအထားကရောဘယ်လောက်ထိမှသူတို့အတွက်စိန်ခေါ်မှုတွေရှိပါလဲလို့ဟုတ
်လုံခြုံရေးကတော့ကျမတို့အရင်ကတည်းကနေတော့စိုးရိမ်ရတဲ့အခြေအနေဖြစ်တယ်ဘာဖြစ်လဲဆိုတော့ကျမတို့
ဒီစစ်မြေပြင်ဒေသမှာရှိရဲ့ဒုက္ခလေးတွေဖြစ်တယ်ဒီစစ်တိုက်လို့ရှိရင်မြေပြင်စစ်ပွဲပဲတုံးတာမဟုတ်လေနော်ဝေဟင်ကနေလင်းရင်နဲ့ဘုံကျေးတဲ့ကိစ္စလို့အနိုင်တုံးတယ်ဆိုတော့ဒီဟာကအချိန်မရွေးကဲထိထုတ်တဲ့မြေအောက်မှာရှိရဲ့ဒုက္ခတွေခံနေမှာအချိန်မရွေးကြနိုင်ခဲ့ဒါတဲ့အတွေ့အကြုံလည်းရှိခဲ့တယ်ပေါ့နော်2018တုန်းကလည်းဒီလိုင်းစားဘက်ကဒုက္ခတွေခံမှကြပြီးမှလူတွေတန်ရာရတဲ့အချိန်တွေလည်းဖြစ်ခဲ့ခုရယ်ဆိုတော့ဆင်းချောင်းမှုကတော့ကျမတို့ဒီစစ်မြေပြင်မှာရှိတဲ့အတွက်အသက်အန္တရာယ်လုံးဆုံးရတယ်အမြဲတမ်းဆင်းချောင်းမှုကတော့ရှိပါတယ်ပေါ့
ဟုတ်ကဲ့ရှင်ဟုတ်ကဲ့နောက်တစ်ခုကအရင်ဒီ NND အစိုးရလက်ထက်တုန်းကဒီဆရာစကလမ်ဆန်ဆောင်တို့ပါပါတယ်ဗောနော်ဒီကချင်ကခေါင်းဆောင်နေနဲ့အကုန်လုံးတွေ့ညှိပြီးတော့မှကချင်ဒုက္ခတွေတချို့ကိုပြန်ပြီးနေရက်ကိုပြန်ဖို့ဆိုပြီးအစီအစဉ်နေရှိတယ်အခုလက်ရှိအနေအထားမှာတို့နေရက်ရင်းကိုပြန်ဖို့အတွက်အစီအစဉ်တွေကရောအဆင်ပြေနိုင်မှာမလားရှင
်အော်နေရက်ပြန်ရေးကတော့KBC ဗောနော်ဒီကချင်အခုအစည်းတွေနဲ့ကတော့ပြင်ဆင်နေတာတော့ရှိတယ်ဒါပေမဲ့လမ်းမိုက်ထိတာတို့ပြဿနာတွေဒီ2020 2021ဓာတ်ထဲမှာလမ်းမိုက်တွေကပြဿနာဖြစ်တယ်ပေါ့နော်အဲဒါလည်းအခုလည်းဒီအဲ့ဒီနေရာတွေမှာကစစ်တပ်ရဲ့ဒီ military base ပေါ့နော်အမှားပဲရှိနေတယ်ဆိုတော့အချိန်မျိုးစစ်ဖြစ်နိုင်တဲ့ဒေတာဖြစ်တယ်ဆိုတော့ပြန်ဖို့အတွက်ကတော့လူတကားကိုအင်ပြန်ချင်တာပဲဒါပေမဲ့နိုင်ငံရေးအခြေအနေရစစ်ရေးအခြေအနေပြန်ဖို့ကတော့အများကြီးအခက်အခဲတွေဓာတ်ထဲမှာတော့သူ့လက်ရှိကတချို့ပါရီခွတ်တီးတွေရဲ့အစီအစဉ်ရပြနေတာတော့ရှိရဲ့ဒါပေမဲ့နောက်ဆက်တွဲခဏကပြောသလိုလမ်းမိုက်ကိစ္စတွေသူတို့ရဲ့စာဝတ်နေရေးနောက်ဆက်တွဲပြဿနာတွေဒါတော့ရှောင်ရှိနေတာကိုလည်းကျွန်တော်တို့သတိရတယ
်ဟုတ်ကဲ့ရှင်အဲ့တော့ခုနကတော့ဒီဆရာမပြောပြသလိုပေါ့နော်ပထမတသိန်းရှိတယ်နောက်ဒီဆရာနာသိမ်းပြီးတဲ့နောက်မှာ9000ရှိလာတယ်တသိန်းခွဲရှိလာတယ်ပေါ့နော်ဒီ IDP တွေဒီဒုက္ခတွေကဆိုတော့ပြန်မို့ရလဲအခြေအနေကအဆင်မပြေသေးဘူးဆိုတော့အခုလက်ရှိမှာတချို့ကျွန်မတွေ့တဲ့ဥစ္စာကဒီကချင်ဒီစစ်ပြေးစစ်ဆောင်ဒုက္ခတွေပြည်သူတွေကပဲသူတို့ကသူတို့ဒီလက်မှုပစ္စည်းလေးတွေနောက်ပြီးတော့သူတို့အတွက်ဒီကိုယ်ပိုင်ဝင်ငွေရလာနိုင်မဲ့အနေအထားတွေနဲ့ပုံမှန်ဒီစားနဲ့ရိတ်ခါကိုကိုယ့်အကိုရှာဖွေစားတောက်နေရတဲ့အနေအထားကရောဘယ်လိုမျိုးစီစဉ်ပေးနေတာတွေရှိပါလဲပေါ့နော်။ဘာတွေလုပ်နေကြလဲ။အဲ့ဒါလေးနည်းနည်းပြောပြပေးပါဦး
။အဓိကတော့ကချင်ဒေသတကြောပြန်စစ်ပွဲဖြစ်တဲ့နောက်ပိုင်းပေါ့နော်။ဒုက္ခတွေတွေအများကြီးဖြစ်လာတဲ့နောက်ပိုင်းမှာနိုင်ငံတကာရဲ့အကူအညီကဒီအစိုးရအထူးချုပ်ဒေသအောက်မှာတော့အကူအညီတွေရနိုင်တယ်။ဒါပေမဲ့ဒုက္ခတွေအများစုရှိတဲ့ဒီခေ control area မှာကတော့နိုင်ငံတကာမှာရှိတဲ့ကချင်အဖွဲ့အစည်းတွေမြန်မာနိုင်ငံကအဖွဲ့အစည်းတွေပေါ်ဝိုင်းဝန်းကူညီတဲ့အထောက်ပံ့တွေနဲ့တပီးရပ်တည်နေကြတာဆိုတော့တခြားတော့ဒီလက်မှုလုပ်ငန်းတွေကအများကြီးဒီလုပ်နေတာတော့ကျမတို့ရှိရပေါ့နော်ဒီဟိုကိုယ့်ရဲ့ဘုံဝေရှိဖို့အတွက်ဒီ small income ရရှိဖို့အတွက်ပေါ့နော
်
အဖွဲ့အစည်းတွေကတော့ကြိုးစားပြီးမှဒီထွင်ဖန်တီးပြီးမှသင်ပေးတာတို့လောက်ခေါ်လို့တာတို့ပံ့ပိုးတာတို့ကိုတော့တော့ရှောက်လုပ်နေအဲ့ဒါကလည်းတစ်ဖက်တစ်လမ်းကိုဒီမိသားစုရဲ့သဝနေရင်ဖြစ်ရှင်နိုင်တဲ့အခြေအနေရှိရလဲတွေ့ရတယ်ပေါ့နော်ဒီဆက်ပြီးလဲအခုညီပေးဖို့ကတော့အများကြီးလိုအပ်တယ်ဆိုတဲ့ဟာကိုတော့ကျွန်မပြောချင်တာ
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ဒီကချင် Women Association ပေါ့နော်ဒီ KWQAP အနေနဲ့ကောစမ်းထွယ်လို့ဘက်ကရောဒီခုဒုက္ခတွေအတွက်လက်တလောမှာပေါ့အထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေအတွက်ကိုဘာတွေများဆောင်ရွက်ပေးနေတာတွေရောရှိပါလဲရှင
်ဟုတ်ကျွန်မတို့ KWAG အနေနဲ့ကဒီ CIA control area အောက်မှာရှိရဲ့မိုင်ကြောင်ဘက်ကဒုက္ခတွေစခန်းတွေမှာကျွန်မတို့တမရီနဲ့ပတ်သက်ပြီးမှကုမီပံ့ပိုးနေတာရရှိတယ်။ဒေကူတမှုလည်းလုပ်တယ်ပေါ့နော်။ပြီးလို့ရှိရင်တစ်ဖက်မှာလည်းကျွန်မတို့ဒီပေါ်မှာအမျိုးသမီးတွေအတွက် nutrition လိုအပ်တဲ့အစာအသောက်တွေအဲ့ဒါတွေကိုတော့ကျွန်မတို့မကြမကြဘူးအဲ့လိုကုမီတာတွေရှိတယ်။ခုလောလောဆယ်ကျွန်မတို့လုပ်နေတာကတော့အစ်စ်တော့ဒုက္ခတွေတွေကို emergency support လေးတွေကျွန်မတို့လုပ်နေတာလည်းရှိတယ်။ဘယ်လိုပြောမလဲအမျိုးသမီးတွေနဲ့ကလေးတွေရပြီးလို့ရှိရင်အသက်ကြည့်ရတဲ့အတွက်ကိုကျမတို့ကပံ့ပိုးနေရရှိတယ်။အဓိကတော့ကျမတို့လည်းကုညီပံ့ပိုးရဆိုညာတော့အဖြစ်ကတော့အမျိုးသမီးတွေလိုအပ်တဲ့အသုံးဆောင်တဲ့ hygiene kit တို့ဘာလို့ကိုကျမတို့ကတော့တောက်လျှောက်ကုညီနေရရှိတယ်။တစ်ဆက်တစ်လမ်းမှာလည်းကျမတို့ဒီနိုင်ငံတကာအဖွဲ့အစည်းတွေကိုဒီဒုက္ခသည်တွေကိုတောက်လျှောက်ကုညီဖို့အတွက်ကိုကျမတို့ကတော့အဖို့ကစီလုံးနေရလည်းရှိပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့နောက်ဆုံးအနေနဲ့မေးချင်တာကအခုကချင်ဒုက္ခသည်တွေအတွက်ကမ္ဘာဒုက္ခသည်များနေမှာနိုင်ငံတကာအပါအဝင်ဒီလက်ရှိဒီတာဝန်ယူထားတဲ့ဒီတာဝန်ရှိတဲ့သူတွေအကုန်လုံးအတွက်ပေါ့နော်ကချင်ဒုက္ခသည်တွေအတွက်မဆန့်ဖက်ဘာများတောင်းဆိုချင်တာရှိလဲနောက်သူတို့အတွက်ကဘာများဆုတောင်းပေးချင်တာရှိပါလဲလို့ဟုတ
်ဟုတ်ဒီလိုကမ္ဘာကျန်းမာရေးကတ်ဖြစ်နေတဲ့အခြေအနေမှာပေါ့နော်
ပြီးလို့ရှိရင်ဈေးပွားရေးလေးစလာတဲ့အခြေအနေအရန်ခက်ခဲတာတွေဈာထဲမှာဒီဒုက္ခတွေစခန်းတွေမှာခက်ခဲနေတဲ့ပြည်သူတွေအဲကျမပြီးမှာပေါ့နော်ဆက်ပြီးမှာအာသင်ပြီးမှာအသက်ရှင်နေပါစေဆိုတဲ့ဟာကိုလည်းကျမဆုတောင်းပေးခြင်းနဲ့တစ်ချိန်တည်းမှာပဲဒီနိုင်ငံတကာအတိုင်းဝင်းရောပေါ့နော်ကျမတို့လူသားတွေကဒီငိမ့်ချမ်းတဲ့အပြုအမူနဲ့ဆက်ဆံရေးတွေရဲပြီးလို့ရှင်ကျမတို့ရဲ့ဒီ new policy အရာဒီလိုအပ်နေတဲ့လူသားတွေကိုကျမတို့ကူညီနိုင်တဲ့အစီအစဉ်မျိုးလည်းဆက်ပြီးမှဟိုဒီဇိုင်းမှမလုပ်ဆောင်ဖို့အတွက်အရင်အရေးကြီးရဲ့ဆိုတာကိုလည်းကျမတောင်းဆိုချင်ပါတယ
်ဟုတ်ကဲ့ရှင်ဖြည့်ပေးတာအများကြီးကျေးဇူးတင်ပါတယ်နော်မဆန်းတွေဟုတ
်ဟုတ်ကဲ့ပ
ါကချင်စစ်ပြေးဒုက္ခတွေအကြောင်းကိုမဆုမွန်တင်ပြသွားတော့ပါ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။ဇွန်လ19ရက်နေ့ကိုအမေရိကန်နိုင်ငံသားတွေကဂျွန်တင်းလို့သတ်မှတ်ပြီးအမျိုးသားလွတ်လပ်ရေးနေ့အဖြစ်ဆင်နွှဲကြပါတယ်။1865ခုနှစ်ကတက္ကသီပြည်နယ်ဂယ်ဗာစတန်မြို့မှာနောက်ဆုံးကြေးကျုံအုပ်စုတစ်စုဖြစ်တဲ့အာဖရိကနွယ်ဘွားအမေရိကန်တွေဟာလွန်ခဲ့တဲ့နှစ်နှစ်ကလေးကသူတို့ကြေးကျုံဘဝလွတ်မြောက်ခဲ့တယ်ဆိုတာကိုဇွန်လ19ရက်နေ့မှာသိလိုက်ရတဲ့နေ့ပဲဖြစ်ပါတယ်။1863ခုဇန်နဝါရီလ1ရက်နေ့မှာသမ္မတအေဘရာဟမ်လင်ကွန်ကပြည်တွင်းစစ်မှာပုန်ကန်ခဲ့ကြတဲ့ပြည်နယ်တွေကကျွန်ပြုတ်ခံနေရသူအလုံးကျွန်အဖြစ်ကကင်းလွတ်ပြီဖြစ်ကြောင်းလွတ်မြောက်ရေးကြေညာစာတမ်းထုတ်ပြန်ခဲ့တာပါ။ဒါပေမဲ့လို့သဘုံထနေတဲ့ပြည်နယ်တွေမှာလိုက်နာအောင်မလုပ်နိုင်ခဲ့တာကြောင့်အန်ဒီရဲ့မပေးနိုင်တာထက်မပိုခဲ့ပါဘူး။လှုပ်ထုံးလုံနီးအရာကျွန်ပြုတ်ခံရသူတွေလွတ်လပ်သွားပြီဆိုပေမဲ့ခင်းတဲ့စနစ်ရဲ့အခြေအနေအရရကြောင့်လွတ်လပ်ရေးကြီးညာစာတန်းဟာလူတိုင်းစီကိုရောက်ဖို့ကြံ့ကြာနေခဲ့ပါတယ်။ပြည်တွင်းဆက်ပြီးလို့နှစ်လအကြာမှာပြည်ထောင်စုဗိုလ်ချုပ်ကြီးဂေါ်ဒန်ဂရန်ကာဟာမျိုးဆောင်တပ်ကိုကုတ်ကဲဖို့ဂယ်ဗက်စ်ကိုရောက်လာခဲ့ပါတယ်။အဲ့ဒီမှာတော့ပျော်စရာသတင်းကမဟာမိတ်တပ်ဖွဲ့အမာခံပြည်နယ်တွေရဲ့အဝေးဆုံးအခေါင်ဆုံးနေရာတွေအထိပေါက်ရောက်သွားခဲ့တာပါ1865ခုဒီဇင်ဘာလ6ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံဥပဒေ73ချိန်မြောက်ပြင်ဆင်ချက်ကိုအတည်ပြုလိုက်ပြီးကျွန်စနစ်နဲ့အာမခံထားတဲ့အဖွဲ့ဒါမှမဟုတ်အတင်းအဓမ္မဖြစ်စေကျွန်ပြုမှုကိုအမေရိကန်နိုင်ငံရဲ့နေရာတိုင်းမှာအပိတိုင်ဖျက်သိမ်းလိုက်ပါတယ်ဂျွန်ထင်းအထိန်အမှတ်တွေကို1866ခုဇွန်လ19ရက်နေ့မှာTexas ပြည်နယ်ကနေပထမဆုံးစတင်ကျင်းပခဲ့ရာကမကြာခင်မှာအမေရိကန်တောင်ပိုင်းတစ်ခုလုံးကလည်းကျင်းပလာခဲ့ကြပါတယ်။ဂျွန်ထိနေကိုအမေရိကန်ရဲ့တပ်တန်းအရှိဆုံးအာဖရိကနွယ်ပွားအမေရိကန်တွေရဲ့အားလိုက်ရဲ့အဖြစ်လဲယူဆကြပါတယ်။အခုလိုမျိုးအရေးပါလာတဲ့1865ဇွန်19ရက်ဂျွန်ထိကိုတရားဝင်အသိအမှတ်ပြုခံရဖို့ကနှစ်ပေါင်း156နှစ်ကြာခဲ့ပါတယ်။2021ခုနှစ်ဇွန်လ18ရက်နေ့မှာမှသမ္မတဂျိုးဘိုင်ဒန်ကဂျွန်ထင်းအမျိုးသားလွတ်လပ်ရေးနေ့အဲ့ဥပဒေကိုပြည်ထောင်စုအားလိုက်ရဲ့အဖြစ်တရားဝင်လက်မှတ်ထိုးပြီးအတည်ပြုကြေညာခဲ့တာဖြစ်ပါတယ်။ဂျွန်ထင်းဟာရှေးလျားပြီးကြမ်းတမ်းခက်ထန်လှတဲ့ဂျွန်ပြုတ်သိမ့်ပိုက်ခံရခြင်းအမှောင်ခဲ့ရဲ့ပြရုပ်ဖြစ်ပြီးအခုတော့တောက်ပတဲ့နေ့တဲ့အတွက်နမိတ်တစ်ခုဖြစ်လာပါပြီ။ဒီနေ့ဟာအင်မတန်ထူးခြားလေးနက်တဲ့စွမ်းအားအပြည့်နဲ့နေ့တနေ့ပါ။အမေရိကန်ရဲ့ကျင့်ဝတ်တိုက်ခါပိုင်းမှာအဆုံးအထင်ဖြစ်စေခဲ့တာကိုတတိယမိစေတဲ့နေ့ကျွန်ပြုတ်မှုကြောင့်တိုင်းပြည်မှာဆိုးဝါးလာတဲ့အသေးအပြောက်တွေဖြစ်စေခဲ့လို့အမေရိကန်ရဲ့မူလရင်းမြစ်အပြစ်လို့ကျွန်တော်တို့ပြောလာခဲ့တာတော့ကြားပါပြီလို့သမ္မတဂျိုးဘိုင်ဒန်ကလက်မှတ်ထိုးတဲ့အခမ်းအနားမှာပြောသွားခဲ့ပါတယ်။နိုင်ငံကြီးသားတွေရဲ့အနာကျင်ရဆုံးအခိုက်အတန့်တွေကိုလည်းလစ်လျူရှုမထားကြပါဘူး။အတိတ်ကဖြစ်ရဆိုးတွေကိုမေ့ပျောက်မထားပါဘူး။အဲ့ဒီဖြစ်ရဆိုးတွေကိုလည်းသင်ခန်းစာအဖြစ်မှတ်ယူထားကြပါတယ်။နိုင်ငံကြီးသားတွေဟာရှောင်မပြေးတတ်ကြပါဘူးအမှားလုပ်ခဲ့ရင်အဲ့ဒီအမှားတွေကိုပြင်နိုင်အောင်ကြင့်ကြံကြပါတယ်ဒါကြောင့်အခုလိုအခိုက်အတန့်တွေကိုတတိယနေခြင်းအဖြစ်ကျွန်တော်တို့ဟာဝေဒနာကိုကုစားနိုင်သလိုပို့ပြီးတော့လဲအားကောင်းခိုင်မာလာကြတာဖြစ်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
အခုနားတော်တာဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့အာဘော်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။
လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ကလောက်တစ်ချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့တနင်္လာနေ့မနက်ဖက်အတန်လွင့်စီစဉ်ဒီကိုလိုင်းဒိုမီတာ25 40 51တို့ကနေဆက်လက်ထုတ်လင်းနေတာပါအခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပါဦးမယ်ကမ္ဘာမြမမီဒီယာမြင်ကွင်းမြမပီကပေးစာကဏ္ဍသတင်းတွေတဲကသုဒ္ဓကမ္ဘာတလောထူးခြားစံပြသတင်းများအစီအစဉ်ကိုဇက်တိုက်တင်ဆက်ပေးတော့ဝစီစဉ်ထားပါတယ်အခုပထမအဆုံးအနေနဲ့ကတော့ကမ္ဘာမြမမီဒီယာမြင်ကွင်းဖြစ်ပါတယ်ပြည်သွင်းနိုင်တင်ဆက်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်မှာဒီတစ်ပတ်အတွက်အမေရိကန်တရုတ်ဆက်ဆံရေးကမြမနိုင်ငံရေးအပေါ်အကျိုးသက်ရောက်မှုရှိနိုင်သလားဆိုတာကိုဆွေးနွေးတင်ပြမှာဖြစ်ပါတယ်။မတ်အင်ဂျင်းနိုင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။အားလုံးမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန်တာကနေအမေရိကန်တရုတ်ဆက်ဆံရေးကမြန်မာနိုင်ငံရေးအပေါ်အကျိုးသက်ရောက်နိုင်သလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။အာဆီယံရဲ့မြန်မာရေးဘုံသဘောတူညီချက်၅ရပ်ကိုအပြည့်အဝကောင်တယ်ဖော်ရေးအာဆီယံနဲ့ဆက်ပြီးပူးပေါင်းလှုပ်ဆောင်ပါလို့စစ်ကောင်စီကိုဗီယက်နမ်နိုင်ငံကတိုက်တွန်းလိုက်တဲ့အကြောင်း VNA ဗီယက်နမ်သတင်းမှာဖော်ပြထားတယ်လို့လွတ်လပ်တဲ့အာရှအသံ RFA ကဂျွန်လ14ရက်နေ့ကဖော်ပြခဲ့ပါတယ်။ဗီယက်နမ်ကိုယ်စားလှယ်အဖွဲ့ရဲ့ဒုတိယခေါင်းဆောင်လီတီမင်းတို့ကဂျွန်လ13ရက်နေ့မှာမြမအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂထွေထွေညီလာခံမှာပြောဆိုခဲ့တာပါ။မြမအရေးမှာသက်ဆိုင်ရာအင်အားစုအားလုံးနဲ့တွေ့ဆုံဆွေးနွေးပြီးငြိမ်းချမ်းပြီးတော့အပြုသဘောဆောင်တဲ့ဖြေရှင်းမှုတွေကိုလှုပ်ဆောင်ဖို့လေဗီယက်နမ်နိုင်ငံကတိုက်တွန်းခဲ့ပါတယ်။ဒါအပြင်မြမပြည်ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်နိုင်ငံတကာကဝိုင်းဝန်းကူညီဖို့လိုကြောင်းနဲ့မြမအရေးအာဆီယံရဲ့ကြိုးပမ်းအားထုတ်မှုတွေကိုလည်းနိုင်ငံတကာအတိုင်းဝိုင်းကဆက်ပြီးအားပေးကူညီဖို့ဗီယက်နမ်ကတိုက်တွန်းကြောင်းလည်းလီတီမင်းတို့ကကုလသမဂ္ဂမှာပြောဆိုခဲ့ပါတယ်။မြမအရေးနဲ့ပတ်သက်ပြီးဗီယက်နမ်ရဲ့ပြောကြားချက်ဟာထူးခြားတယ်လို့ဆိုရမှာပါ။ကွန်မြူနစ်နိုင်ငံဖြစ်တဲ့ဗီယက်နမ်ဟာအာဆီယံထဲမှာမြမအရေးနဲ့ပတ်သက်ပြီးတိတ်တက်တက်ကြွကြွပြောလို့မရှိပါဘူး။ဒါကိုကြည့်ရင်အာဆီယံအဖွဲ့ကြီးဟာမြန်မာစစ်ကောင်စီရဲ့လှုပ်ရက်တွေအပေါ်အားမလို့အားမရဖြစ်နေတာတီးမခံနိုင်တော့တာကိုပြသလိုက်တာလို့လည်းဆိုနိုင်ပါတယ်မလေးရှားနိုင်ငံသားကြီးဝန်ကြီးကလည်းမြန်မာပြည်နာကိုဖြည့်ရှင်းရမှာအချိန်သတ်မှတ်ချက်နဲ့ပါဝင်ပတ်သက်သူစီရင်ကိုအာဆီယံအနေနဲ့ချမှတ်ဖို့ဂျွန်လ17ရက်နေ့ကအကြံပေးလိုက်တဲ့အကြောင်းကို VOA ကထုတ်လွှင့်ခဲ့ပါတယ်
မလေးရှားနိုင်ငံသားဝင်ကြီးကလည်းမြမပြည်နာကိုဖြည့်ရှင်းရမှာအချိန်တတ်မှတ်ချက်နဲ့ပါဝင်ပတ်သက်သူစီးရင်ကိုအာဆီယံအနေနဲ့ချမှတ်ဖို့ဂျွန်လ17ရက်နေ့ကအကြံပေးလိုက်တဲ့အကြောင်းကို VOA ကထုတ်နေခဲ့ပါတယ်။ဘယ်အချိန်ဘယ်အတိုင်းတာထိလုပ်ငန်းပြင်းမြောက်အောင်မြင်အောင်လှုပ်ဆောင်မယ်။ဘယ်သူတွေနဲ့တွေ့ဆုံမယ်။ဘယ်သူတွေပါဝင်သင့်တယ်ဆိုတာတွေကိုအာဆီယံဘုံသဘောတူညီချက်၅ချက်ထဲမှာထည့်သွင်းဖော်ပြထားတာမရှိဘူးလို့စင်ကာပူမှာကျင်းပနေတဲ့အာရှလုံခြုံရေးဆိုင်ရာညီလာခံမှလည်းမလေးရှားနိုင်ငံသားရဲ့ဝန်ကြီးဆဖူဒင်းအယ်ဘဒူလာကပြောကြားခဲ့ပါတယ်။ဒါ့အပြင်ပါဝင်ပတ်သက်သူတွေစီးရင်မှနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်၊သမရဦးဝင်းမြင့် NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနဲ့ NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီတို့ပါဝင်ရမယ်လို့မလေးရှားနိုင်ငံသားရဲ့ဝန်ကြီးကနေသူ့ရဲ့ Facebook စာမျက်နှာမှာရေးသားထားတာကိုလည်းတွေ့ရပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကလည်းဆရာနာတင်ပြီးနောက်ပိုင်းအကျက်တဲကြုံနေရတဲ့မြန်မာနိုင်ငံအခြေအနေဟာဒေတာရင်းကိုပါရိုက်ခတ်မဲ့အန္တရာယ်တွေရှိနေတာကြောင့်နိုင်ငံတကာကအမြန်ဆုံးတုံ့ပြန်ဖြေရှင်းကြဖို့တိုက်တွန်းလိုက်ပါတယ်။ကြီးထွားလာနေတဲ့အကြမ်းဖက်မှုတွေနဲ့မတည်ငြိမ်တဲ့အခြေအနေကနိုင်ငံနယ်နိမိတ်တွေကိုကျော်လွန်တက်ရောက်ရိုက်ခတ်နေတယ်လို့စင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့ Shangri-La Dialogue လို့ခေါ်တဲ့အာရှလုံခြုံရေးညီလာခံမှာဂျွန်လ17ရက်နေ့ကပြောကြားခဲ့ပါတယ်။ကုလအထွေမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ဟာတာဝန်ပေးရခံရတာ6လရှိခဲ့ပါပြီ။ဒါပေမဲ့အခုချိန်ထိမြန်မာနိုင်ငံကိုတွားရောက်နိုင်ခြင်းမရှိသေးပါဘူး
။မြန်မာနိုင်ငံရဲ့နိုင်ငံရေးအကြက်တဲဟာနိုင်ငံနဲ့နိမိတ်ကိုကြော်ကဒေတာရင်းပြဿနာတွေကဖြစ်လာနေပါပြီ။ပိန်းနဲ့ရှိတဲ့စစ်ပေးချောင်းတွေ နေဇဒီတာတွေကိုရောက်ရှိလာတာနိုင်ငံတွင်းမှာအလုပ်ကန်ရှားပါးကအလုပ်လက်မဲ့တွေများလာတာကြောင့်နေဇဖြတ်ကျော်ကတရားမဝင်ရှေ့ပြောင်းလုပ်သားတွေထောင်ပေါင်းရှိကအိမ်နီးချင်းနိုင်ငံတွေစီဝင်ရောက်လာတာတွေကြုံနေရတဲ့အပြင်မူရစ်စေဝါထုတ်လုပ်မှုနဲ့ကုံသွယ်မှုလူကုန်ကူးမှုတစ်ခိုးထုတ်မှုတွေစံချိန်တင်မြင့်တက်လာနေတာတွေဟာဒေသတွင်းနိုင်ငံတွေကိုရိုက်ခတ်လာနေပါတယ်အာရှလုံခြုံရေးညီလာခံမှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အတိုင်ပင်ခံဒဲရစ်ချူလီကမြန်မာစစ်ကောင်စီကနောက်နှစ်ထဲကျင်းပဖို့ပြင်နေတဲ့ရွေးကောက်ပွဲတွေဟာလွတ်လပ်မျှတမှာမဟုတ်ဘူးဒီရွေးကောက်ပွဲတွေဟာဒေသတွင်းနဲ့နိုင်ငံတကာကိုလှည့်စားဖို့ကြိုးပမ်းမှုတရက်တာဖြစ်လိမ့်မယ်လို့ပြောကြားခဲ့ပါတယ်ဒါဟာ2023ရွေးကောက်ပွဲဟာမြန်မာနိုင်ငံရေးရဲ့အဖြေမဟုတ်ဘူးစစ်ကောင်စီကသူ့ရဲ့အကြက်တဲအတွက်ထွက်ပေါက်ဖန်တီးမှုသာဖြစ်တယ်လို့ထောက်ပြလိုက်ခြင်းလည်းဖြစ်ပါတယ
်ဒီအာရှလုံခြုံရေးညီလာခံမှာအမေရိကန်တရုတ်စတဲ့အားကြီးနိုင်ငံတွေလည်းတက်ရောက်ကြပါတယ်ညီလာခံတက်ရောက်လာတဲ့တရုတ်ကာကွယ်ရေးဝန်ကြီးဝေဖန်ဟေးကအမေရိကန်ပြည်ထောင်စုဟာအာရှပစိဖိတ်ဒေသမှာရှိတဲ့နိုင်ငံတွေရဲ့ထောက်ခံမှုတွေကိုအတင်းအဓမ္မရယူပြီးတရုတ်အစိုးရနဲ့ရန်တိုက်ပေးဖို့ကြိုးစားနေတယ်အင်ဒိုပစိဖိတ်ဒေသမှာရှိတဲ့နိုင်ငံတွေနဲ့အတူနိုင်ငံပေါင်းစုံပါဝင်တဲ့အကျိုးတူဆောင်ရွက်မှုတွေလုပ်ဖို့လိုအပ်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကအလေးပေးပြောကြားလိုက်တာဟာတရုတ်နိုင်ငံကိုကြောက်ထဲကိုတွန်းပို့ဖို့ကြိုးစားနေတာဖြစ်တယ်လို့ပြောကြားခဲ့ပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကလည်းတရုတ်နိုင်ငံဟာဒေသရင်းမှာမတည်ငြိမ်မှုတွေကိုဖန်တီးနေတယ်လို့ရှန်ဂရီလာလုံခြုံရေးဆိုင်ရာထိပ်သီးအစည်းအဝေးမတိုင်ခင်တရက်ကပြောကြားခဲ့ပါတယ်ဒီလိုပြောကြားချက်အပေါ်တရုတ်ကာကွယ်ရေးဝန်ကြီးကပြင်းပြင်းထန်ထန်ဝေဖန်ပြီးတော့ပယ်ချလိုက်ပါတယ်လက်တလောအခြေအနေမှာအမေရိကန်နဲ့တရုတ်နိုင်ငံဆက်ဆံရေးဟာတင်းမာနေတာပါအထူးသဖြင့်ရုရှားယူကရိန်းစစ်ပွဲနဲ့ထိုင်ဝမ်အရေးတွေမှာအမေရိကန်နဲ့တရုတ်တို့ဟာထိတ်တိုက်တွေ့နေတဲ့အနေအထားပါသူတို့နှစ်ဦးထိတ်တိုက်တွေ့မှုဟာမြန်မာနိုင်ငံပေါ်မှာလည်းအကျိုးသက်ရောက်မှုတွေမလွဲမသွေရှိလာနိုင်ပါတယ
်2021ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာတမ်းမတ်ကြီးဦးကျော်မိုးထွန်းဟာစစ်အာဏာသိမ်းတာကိုဆန့်ကျင်ကာ CDM လုပ်ပါတယ်ဦးကျော်မိုးထွန်းကိုကုလသမဂ္ဂဆိုင်ရာတမ်းမတ်ကြီးအဖြစ်ဆက်လက်အသိမှတ်ပြုရေးမပြုရေးအတွက်အမေရိကန်နဲ့တရုတ်တို့ညှိနှိုင်းပြီးဆက်လက်အသိမှတ်ပြုခဲ့ပါတယ်ပြောရရင်ဦးကျော်မိုးထွန်းဟာစစ်ကောင်စီကိုဆန့်ကျင်ပြီး NUG အစိုးရကိုကိုစားပြုရပ်တည်နေတဲ့တန်အမတ်ကြီးပါကုလတလောအချိန်မှာအမေရိကန်နဲ့တရုတ်တို့ဆက်ဆံရေးဟာတင်းမာဆိုးရွားနေချိန်ဖြစ်ပါတယ်ဒါကြောင့်လာမယ့်စက်တင်ဘာလမှာစတင်မယ်ကုလသမဂ္ဂထွေထွေညီလာခံကြီးမှာဦးကျော်မိုးထွန်းကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတန်အမတ်ကြီးအဖြစ်ဆက်လက်အသိမှတ်ပြုရေးမပြုရေးဆိုတဲ့ Credential Challenge ပေါ်တရုတ်အမေရိကန်ဆက်ဆံရေးကဘယ်လိုအကျိုးသက်ရောက်မှုရှိမလဲဆိုတာထည့်သွင်းစဉ်းစားဖို့လိုအပ်မှာဖြစ်ကြောင်းပါခင်ဗျာ
ပြည်တွင်းနိုင်တင်ဆက်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအပြင်မှာတော့မအေးသနာကျော်တင်ဆက်တဲ့မြန်မာပြည်ကဘေးစာကဏ္ဍအစီအစဉ်ကိုနားတော်တာဆင်နိုင်ပါပြီခင်ဗျာ
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိများရှင်။ VOE ကိုရေးလာတဲ့သောရရှိနေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။VOA စီစဉ်တဲ့ကို Facebook ထုတ်လွှင့်ချက်အောက်မှာစာရေးလာတဲ့သောရရှင်ကတော့ VOA အဖွဲ့သူဖွဲ့သားတွေအားလုံးစိတ်တဒုက္ခ၊ကာယဒုက္ခ၊ညာနာဒုက္ခအဝဝနဲ့ပြည့်စုံကြပြီးတော့သတင်းထူးသတင်းဥတွေစင်စင်မပြတ်ထုတ်လွှင့်နိုင်ကြပါစေလို့ဆုတောင်းပါတယ်တဲ့။ဟုတ်ကဲ့ကျေးဇူးအထူးတင်ပါတယ်ရှင်။ဒီနေ့ဇွန်လ19ရက်နေ့ဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတော့ဖမ်းဆီးလိုက်တာကြောင့်အကျဉ်းချခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့89နှစ်မြောက်မွေးနေ့ဖြစ်ပါတယ်နော်။ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့မှာဒေါအောင်ဆန်းစုကြည်ပါဝင်နိုင်ငံရေးအကျဉ်းသားတွေပြန်လှုပ်ပေးဖို့နိုင်ငံတကာရောက်မြမအရေးလှုပ်ရှားသူတွေကတောင်းဆိုလိုက်တဲ့အကြောင်း VOE ကသတင်းတင်ပြပေးခဲ့ပါတယ်။
ဒီတဲ့အောင်မှာလာပြီးတော့ရေးလာကြတဲ့သရရှင်တွေရဲ့မှတ်ချက်တွေမှာတော့ရွှေစင်ယူဆိုတဲ့သရရှင်ကမင်္ဂလာရှိတဲ့မနေ့ဖြစ်ပါစေတဲ့အမေမွေးနေ့မှာစလူတိုင်းလွတ်မြောက်ကြပါစေလို့ဆုတောင်းလာပါတယ်။ကြော်လင်းဆိုတဲ့သရရှင်ကတော့အမေစုသက်ရှိခြင်းမှာစိတ်ချမ်းသာ၍အချုပ်နှောင်ခံဘဝအမြန်ဆုံးလွတ်မြောက်ပါစေတဲ့။အင်ဂျင်ပတ်မျက်ခိုင်ဆိုတဲ့သရရှင်ကလည်းအမြန်ဆုံးလွတ်မြောက်ဖို့ဆုတောင်းပါတယ်ဆိုပြီးခတ်တူတူရေးလာပါတယ်။ဒါကဒီလိုမျိုးမွေးနေ့ဆုတောင်းနေအများကြီးတွေကတချို့ကိုဖော်ပြပေးလိုက်တာပါနော်ဒီတမဝေလင်းဖုံးမြင့်ဆိုတဲ့သောရရှင်ကတော့မတရားဖန်ဆီးချုံနှောင်ခြင်းမှာအမေစုအမြန်ဆုံးလွတ်မြောက်ပါစေလို့ရေးလာပါတယ်သောရရှင်မျိုးဝေကတော့သူတိုက်ရိုက်ဆူတောင်းတာမဟုတ်ပေမဲ့သူများရဲ့ဆူတောင်းစာကိုတဆင့်ဝေးမြလာတာပါသူကတရုတ်ဆောင်တောင်းရဲ့အမေစုမွေးနေ့ဆူတောင်းစကားဆိုပြီးတော့တော်ဝင်နေများပန်းနေမပွင့်တော့တာကြပါမိအိမ်မက်တွေခောက်သိအမှန်တရားအတွက်အကြောက်တရားကိုဖျက်ခဲ့ကြတယ်ညညမြတ်တဲ့ဒီမိုကရေစီစစ်စစ်အတွက်ခီးထွက်နေကြတယ်အမေဒေါ်ဘန်လေးတွေလှကြတယ်အမေတဲ့ဒေါင်းအမေကျမ်းမာပါစေဆိုတော့သူ့ရဲ့နာမည်နဲ့ဆုတောင်းလာပါတယ်ဒါကတော့ရှင်ကိုမျိုးဝေဒေါ်ဆန်းစုကြည်မွေးနေ့ဆုတောင်းမျှဝေလာတာဖြစ်ပါတယ်ဒါနဲ့ view ကိုအမြဲအားပေးနေပါတယ်ဆိုတော့တော့ရှင်နော်ရထားဖီယိုကိုကြိုက်ပေမဲ့နားမထောင်ရတဲ့အခါမှာစိတ်ချမ်းသာတယ်လို့ရေးလာပါတယ်
။မင်္ဂလာပါ VOA ခင်ဗျာ။ VOA ကိုအမြဲအားပေးနေပါတယ်။သတင်းနှစ်ပတ်လွတ်သွားခဲ့ပါတယ်။ခေတ္တထိုင်းနိုင်ငံမှာတောတဲ့အလုပ်ရွှေပြောင်းရင်းဖုန်းလိုင်းမမိတဲ့နေရာရောက်သွားခဲ့တဲ့ချိန်မှာကျွန်တော်ခဏတာစိတ်ချမ်းသာမှုတော့ရခဲ့ပါတယ်။ဒါပေမဲ့သတင်းကကျွန်တော်အသက်လိုဖြစ်နေတော့နားမထောင်ရရင်လည်းတခုခုလုံနေသလိုပဲခံစားရပါတယ်။နားထောင်ပြန်တော့လည်းဒေါသထွက်စရာပိုများနေရောVOA မြန်မာ BBC မြန်မာ TVB တို့ကိုအားပေးခဲ့တာ2013ခုနှစ်ခရဲကပါမြန်မာပြည်လူတန်းစိတ်ဖုန်းကင်နိုင်တဲ့အချိန်ပေါ့လေရေဒီယိုခေတ်ကဆိုရင်အဖေနဲ့အတူအားပေးခဲ့ပါတယ်ဘာဖြစ်ဖြစ်ပါ VOA မိသားစုကိုကျေးဇူးတင်ပါတယ်ကျမ်းမာကြပါစီဗျာ
ဒီစာလေးကိုဖတ်တော့ကျမတကယ်ကိုချင်းစာမိပါရဲ့အထူးသဖြင့်အခုနောက်ပိုင်းနိုင်ငံတကာသတင်းတွေရောမြန်မာသတင်းတွေရောနေ့စဉ်မပြတ်စိတ်ပင်ပန်းရတဲ့သတင်းတွေအနိဋ္ဌာယုံပုံရိပ်တွေများနေတော့စိတ်ဖိစီးမှုလည်းအများကြီးရပါတယ်။ဒီသတင်းလုပ်ငန်းလုပ်နေလို့အလုံးမှလည်းဒါနောက်ပြီးတော့အလုပ်ပြီးသွားချိန်တော့လည်းအကျင့်ပါပြီးတော့သတင်းတွေကိုပဲလန့်နေဖတ်နေမိတာပါ။ပို့ပြီးတော့စိုးစေတာကနည်းပညာလည်းပါပါတယ်။အင်တာနက်နဲ့တစ်ချိန်လုံးချိတ်ဆက်ထားနိုင်တာမလို့တရေနိုးနေတာမှသတင်းထားဖတ်မိတဲ့အခါမျိုးရှိပါတယ်ရှင်။ဒါဆိုမှတော့တော်တော်လေးသတိထားပြီးတော့စဉ်းကျင်ရပါတယ်။ဒါတော့မိမိသွားပြီးတော့ကြည့်မိတာခဏခဏပါ။ဒါကြောင့်မလို့သတင်းတွေကိုလည်းဖတ်စိတ်ကိုလည်းအနာပေးစိတ်ဖိစီးမှုလည်းရောအောင်လို့တနည်းနည်းနဲ့လှုပ်ရှားဖို့ကိုစိတ်ပညာရှင်တွေကမပြတ်သတိပေးနေပါတယ်ရှင်။ဒါနဲ့ကိုနော်ရထားရေဒီအစီအစဉ်တွေကိုအားပေးတယ်ဆိုလို့တော့အထူးကျေးဇူးတင်ပါတယ်နော်။ပြည်ဝကိုရေးလာတဲ့စာရီထဲမှာမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရေးလာတဲ့သရရှင်ရဲ့စာရီလည်းလက်ခံရရှိလို့အမြဲပဲလဲထည့်ပြီးတော့ဖော်ပြပေးနေပါတယ်နော်အဲ့ဒီထက်မှာနာမည်တော့မပြောစေချင်ဘူးဆိုတဲ့သရရှင်ကလူအချင်းချင်းလှည့်ပတ်ခြင်းကင်းရှင်းကြပါစေလို့ဆုတောင်းလာပါတယ
်မင်္ဂလာပါ VOA ခင်ဗျာကျွန်တော်အကောင့်ကိုတော့မဖော်ပြပါနဲ့နော်မြန်မာပြည်ကိုဂျပန်နဲ့အင်္ဂလိပ်တွေနှစ်ပေါင်းများစွာအုပ်ချုပ်ခဲ့ဖူးပါတယ်။အဲ့ဒီတုန်းကကျေးလက်မျိုးရွာတွေကိုအခုလိုအချမ်းဖက်စစ်တပ်ကမီးရှို့ဖျက်ဆီးသလိုမျိုးဖျက်ဆီးခဲ့တယ်လို့သမိုင်းမှာမတင်ခဲ့ရသလိုတရားစီရင်ရေးမှာလည်းတရားလက်လွတ်တပတ်ဆောင်နဲ့ဆောင်ရွက်ကြမျိုးအခုလိုပေါ်ပေါ်များများမတွေ့ခဲ့ရပါဘူး။မြန်မာပြည်သူတွေမတရားခံစားနေရတာတွေကိုကဘာကြီးကအကောင်းဆုံးဖြစ်အောင်အချမ်းဖက်စေအုပ်စုကိုအလွန်ပြင်းထန်တဲ့ပြစ်ဒဏ်တွေချမှတ်ပေးကြပါလို့တင်ပြတောင်းဆိုပါတယ်။လူချင်းချင်းလှပတ်ချင်းကင်းရှင်းကြပါစေ
မြန်မာနိုင်ငံအခြေလက်တွေမှာအကြမ်းဖက်နေသူကိုပြင်းပြင်းထန်ထန်အရေးယူပေးပါဆိုပြီးတော့ဒီသောရရှင်ကဘာကြီးကိုတိုင်ကြားလာတာပါသောရရှင်ရဲ့ရင်ဖွင့်စာတွေကိုခုဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်မွန်ပြည်နယ်မော်လမြိုင်ကအခြေရွာတရွာမှာဒူးဆိုင်မှုတွေဖြစ်ပွားနေပါတယ်ဆိုပြီးတော့ရေးပြီးတော့ဒီသက်ဆိုင်ရာကနေပြီးတော့တရှိအရေးယူပေးဖို့တောင်းဆိုလာတဲ့သောရရှင်ရဲ့ဆက်ကိုအခုဆက်ပြီးတော့ဝေမျှပေးခြင်းပါတယ
်မင်္ဂလာပါ VOA ရေကျွန်တော်တို့ခံစားနေရတဲ့အကြောင်းအရာတစ်ခုကိုတိုင်ကြားခြင်းပါတယ်ကျေးဇူးပြုပြီးသက်ဆိုင်ရာတာဝန်ရှိသူတွေအေးအေးယူပေးပါရန် VOA အနေနဲ့တဆင့်အသိပေးခြင်းပါတယ်ကျွန်တော်ကမွန်ပြည်နယ်မော်လမြိုင်မြို့ကျိုင်းအင်းကျေးရွာအုပ်စုဇော်ကုန်းကျေးရွာမှာနေထိုင်ပါတယ် အခုအခါမှာခေတ်ကာလမကောင်းတာကိုအကြောင်းပြုပြီးဒုစရိုက်အမှုတွေကျူးလွန်နေကြပါတယ် WY စိတ်ကြွအစည်းပြားအများကြီးရောင်းဝယ်ဖောက်ကားနေကြပါတယ်ရွာမှာရှိတဲ့လူငယ်တွေငွေရစေးဝါဆွဲကုန်ကြပါပြီအများကြီးဆွဲကုန်ကြပါပြီခေတ်ကာလအခေါ် WY စေးပြားအာဆီယံအခေါ်အရွက်ပြုတ်ရေးကျဲဝိုင်းဖဲဝိုင်းဒုစရိုက်မျိုးစုံကျူးလွန်နေကြပါတယ်ရရအုတ်ချိုရည်မှုရိုင်အိမ်မှုများလည်းမတိကျိုးကြုံပြုပြီးနေကြပါတယ်ကျွန်တော်တို့ရဲ့သားသမီးတွေလည်းမူရစေးဆိုးကျိုးတွေကိုခံစားနေရပါတယ်နေကင်းဘက်ဆိုင်ကယ်တွေအိမ်ရှိမှာထားခဲ့ပေမဲ့ခဏခဏပျောက်ဆုံးနေပါတယ်ညအခါအမှောင်ရည်ကိုအကြောင်းပြုပြီး WY စိတ်ကြွဆေးပြားတွေကိုပေါ်ပေါ်တင်တင်ရောင်းဝယ်နေကြပါတယ်ကျွန်တော်တို့မှာခေတ်ကာလမကောင်းတဲ့ဒုက္ခညအိမ်ရင်တော့အေးအေးချမ်းချမ်းမအိပ်စက်နိုင်ကြပါဘူးဇော်ကုံဘုန်းကြီးကျောင်းနောက်မှာမူရစေဝါတွေကိုလက်လီလက်ကားရောင်းဝယ်နေကြပါတယ်။ကျေးဇူးပြု၏ VOA ရေကျွန်တော်ရဲ့စာပါအကြောင်းအရာတွေနဲ့ပတ်သက်လို့သက်ဆိုင်ရာကဖမ်းဆီးအရေးယူပေးဖို့အတွက် VOA ကနေတဆင့်ပန်ကြားခြင်းပါတယ်ခင်ဗျာ
။ဒီတော့ရှင်ကတော့မွန်ပြည်နယ်မော်လမြိုင်မြို့ကကြေးရွာမှာသူတို့ကြုံတွေ့နေရတဲ့မူရစေပြဿနာနဲ့ပတ်သက်ပြီးတော့ရေးလာတာဖြစ်ပါတယ်။ဒီလိုမျိုးမူရစေရောင်းဝယ်ဖောက်ကားတဲ့ကိစ္စနောက်ပြီးတော့မူရစေအတုံးများလာတဲ့ကိစ္စနောက်ပြီးတော့ဒူးဆိုင်မှုတွေပေါ်ပေါ်မြင်းများဖြစ်ပွားနေတဲ့ဆိုတဲ့ကိစ္စတွေနဲ့သောရရှင်တွေစာရေးလာတာအခုတလော view ကြီးကမကြာခဏရရှိပါတယ်ရှင်။သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။သောရရှင်တွေအားလုံးပို့ပြီးတော့ကောင်းမွန်အဆင်ပြေတဲ့သတင်းတစ်ပတ်စနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်။ဘာလို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ Email ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါသေး။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းနာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မအေးတန်တာကြော်တင်ဆက်သွားတာပါအခုဆက်လက်တင်ပြမယ်အပတ်စဉ်ကဏ္ဍတစ်ခုကတော့သတင်းနေတဲ့ကသုတအစီအစဉ်ဖြစ်ပါတယ်မညညိုလင်းတင်ဆက်ထားတာပါခင်ဗျာ
ကမ္ဘာပေါ်ကလူသားအများစုမှာဘာသာတရားဆိုရဲမိမိယုံကြည်ရာကိုကိုးကွယ်ယုံကြည်မှုတွေရှိကြပါတယ်။တချို့ကလည်းမယုံဖလားဘာသာတရားကိုစင်လာမပြည့်ကိုးကွယ်မှုရှိသလိုတချို့ကလည်းမိမိယုံကြည်ရာဘာသာတရားကိုကိုးကွယ်ကြသူတွေရှိပါတယ်။အဲ့ဒီလိုမတူညီတဲ့ဘာသာတရားအမျိုးမျိုးကိုယုံကြည်ကိုးကွယ်ကြတဲ့နေရာမှာကမ္ဘာပေါ်မှာအခုချိန်အထိကိုးကွယ်ယုံကြည်မှုအများဆုံးဘာသာတရားကတော့ခရစ်ယာန်ဘာသာဖြစ်ပါတယ်။လက်ရှိကမ္ဘာလူဦးရေထဲမှာခရစ်ယာန်ဘာသာယုံကြည်သူပေါင်းကသန်းပေါင်း 2,400 ရှိတာပါ။ကမ္ဘာလူဦးရေရဲ့၃ဘုံတစ်ဘုံလောက်ရှိတယ်လို့ပြောလို့ရပါတယ်။ဥရောပ၊ရုရှား၊မြောက်အမေရိက၊မ
တောင်အမေရိကအာဖရိကကတချို့ဒေသတွေတီမော်လီစ်ဖိလစ်ပိုင်နဲ့ကျောနိုင်ငံတော်တော်များများမှာခရီးယန်ဘာသာယုံကြည်ကိုးကွယ်သူအများစုရှိတာကိုတွေ့နိုင်ပါတယ်ကမ္ဘာနိုင်ငံတွေထဲကနိုင်ငံ21နိုင်ငံဟာခရီးယန်ဘာသာကိုနိုင်ငံရဲ့နိုင်ငံတော်ဘာသာအဖြစ်မှတ်ယူထားကြပါတယ်အဲ့ဒီနိုင်ငံတွေထဲမှာအင်္ဂလန်၊ Greece နဲ့ Iceland နိုင်ငံတွေလည်းပါဝင်တာပါ။အဲ့ဒီနိုင်ငံတွေမှာခရီးယန်ဘာသာကိုယုံကြည်သူတွေကယာနုံးပြေနေလားရှိပါတယ်။ကမ္ဘာမှာဒုတိယကိုးကွယ်မှုအများဆုံးဘာသာကတော့ Islam ဘာသာဖြစ်ပါတယ်။ Islam ဘာသာယုံကြည်ကိုးကွယ်သူကမ္ဘာမှာတန်ပေါင်း 2,000 နီးပါးရှိပါတယ်။နိုင်ငံတစ်ခုရဲ့လူဦးရေ 90 ရာခိုင်နှုန်းကျော် Islam ဘာသာဝင်မွတ်စလင်အများစုနေထိုင်တဲ့နိုင်ငံပေါင်းကကမ္ဘာမှာနိုင်ငံ90ရှိပါတယ်။အဲ့ဒီနိုင်ငံတွေထဲမှာအင်ဒိုနီးရှားနိုင်ငံကတော့လူဦးရေအရမွတ်စလင်အများစုနေထိုင်တဲ့နိုင်ငံဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံလူဦးရေရဲ့89ရာခိုင်နှုန်းကျော်ကသာ Islam ဘာသာဝင်တွေဖြစ်ပေမဲ့ Islam ဘာသာဝင် 100 ရာခိုင်နှုန်းရှိတဲ့ Maldives, Saudi Arabia လိုနိုင်ငံတွေထက်အရေးအတွက်ပိုများတာပါ။Hinduism လို့ခေါ်တဲ့ Hindu ဘာသာကိုကိုးကွယ်သူတွေကတော့ကမ္ဘာမှာတတိယအများဆုံးပါ။ကမ္ဘာလူဦးရေရဲ့တန်း 1,000 နီးပါးဟာ Hindu ဘာသာကိုသက်ဝင်ယုံကြည်သူတွေဖြစ်ပါတယ်။ Hindu ဘာသာဝင်အများဆုံးနေထိုင်တဲ့နိုင်ငံကအိန္ဒိယနိုင်ငံဖြစ်ပြီးအိန္ဒိယနိုင်ငံတစ်ခုထဲမှာတင် Hindu ဘာသာဝင်ပေါင်းတန်း 1,000 ကျော်ရှိတာပါ။နိုင်ငံလူဦးရေရဲ့ 80 ရာခိုင်နှုန်းလောက်ရှိပါတယ်။နီပေါ်နိုင်ငံကဒုတိယဟိန္ဒူဘာသာယုံကြည်သူရာနှုန်းအများဆုံးဖြစ်ပြီးနိုင်ငံရဲ့87ရာခိုင်နှုန်းကျော်ရှိပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်၊အင်ဒိုနီးရှား၊ပါကစ္စတန်၊သီရီလင်္ကာ၊အမေရိကန်ပြည်ထောင်စု၊မလေးရှား၊ UK နဲ့မော်ရီရှားစ်နိုင်ငံတွေမှာလည်းဟိန္ဒူဘာသာဝင်အများစုနေထိုင်ကြပါတယ်။ဗုဒ္ဓဘာသာကတော့ကမ္ဘာမှာကိုးကွယ်ယုံကြည်သူတန်း509တန်းရှိတာကြောင့်ကမ္ဘာစရုပ်ထားကိုးကွယ်မှုအများဆုံးဘာသာတရားဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံဟာဗုဒ္ဓဘာသာကိုယုံကြည်ကိုးကွယ်သူယာနုံအများဆုံးနိုင်ငံမှာနိုင်ငံလူဦးရေရဲ့ 97.6% ရာခိုင်နှုန်းကဗုဒ္ဓဘာသာဝင်တွေဖြစ်ကြပါတယ်။ထိုင်းနိုင်ငံကတော့လူဦးရေရဲ့ 94.6% ရာခိုင်နှုန်းဟာဗုဒ္ဓဘာသာဝင်တွေဖြစ်ပြီးမြန်မာနိုင်ငံမှာတော့ဗုဒ္ဓဘာသာဝင်ကလူဦးရေရဲ့ 89.9% ရာခိုင်နှုန်းရှိပါတယ်။ဒါအပြင်တီရီလင်္ကာ၊လာအို၊မွန်ဂိုလီးယားနဲ့ဘူတန်နိုင်ငံတွေမှာလည်းဗုဒ္ဓဘာသာဝင်အများစုကိုတွေ့နိုင်ပါတယ်။ဒီလိုဘာသာတရားတစ်ခုခုပေါ်မှာယုံကြည်ကိုးကွယ်သူတွေရှိတယ်လို့ပဲဘာသာတရားပေါ်ယုံကြည်သက်ဝင်မှုမရှိမကိုးကွယ်သူတွေလည်းကမ္ဘာပေါ်မှာရှိနေတာပါ။အဲ့ဒီလိုဘာသာတရားမယုံကြည်သူတွေကိုအက်စတိုးနီးယား၊ Czech Republic ၊တရုတ်၊ဂျပန်၊ဟောင်ကောင်၊မကာအို၊ဂျိမန်ပြင်သစ်နော်ဝေနဲ့ဗီယက်နမ်နိုင်ငံတွေမှာအများဆုံးတွေ့ရတယ်လို့လေ့လာမှုအချက်အလက်တွေမှာဖော်ပြထားပါတယ်ရှင
်။ဗန်ညိုညိုလင်းတင်ဆက်သွားတာပါ။ဆက်လက်ပြီးတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပါတော့မယ်။မက်ကင်ဖြူထွေးနဲ့ကိုငိမ့်ချန်းတို့ကဖော်ပြထားပါတယ
်။ရှီလီနိုင်ငံသူရေကူးမယ်ဘာဘရာဟာနန်ဒက်စ်ဟာချီလီနိုင်ငံကြောင်ပိုင်းဟာဗိုတီဟော်နုစ်မြို့နာမှာပစိဖိတ်သမုဒ္ဒရာနဲ့အတ္တလန္တိတ်သမုဒ္ဒရာနှစ်ခုထိစပ်နေတဲ့နေရာမှာအမြန်ဆုံးကူးကတ်သူအဖြစ်ဂင်းနီကမ္ဘာစံချိန်မှတ်တမ်းတင်လိုက်ပြီးဖြစ်ပါတယ်။ရေကြောင်ပိုင်းတမိုင်ကို15မိနစ်နဲ့30စက္ကန့်အတွင်းကူးကတ်ပြီးဂင်းနစ်မှတ်တမ်းတင်လိုက်ကြပါ။သမုဒ္ဒရာကြီးနှစ်ခုအကြားရေကြောင်ပိုင်း3မိုင်မီတာ9500ကိုအောက်အောင်မြင်ကူးကတ်သူအဖြစ်လဲကမ္ဘာပင်လယ်ရင်းရေကူးအသင်းကြီးကဘာဘရာဟန်နန်ဒက်စ်ကိုစုကြည့်မြင်လိုက်ပါတယ်။ဆယောဂါကူဆရာဝန်လည်းဖြစ်ရေကူးမယ်လည်းဖြစ်တဲ့အသက်36နှစ်အရွယ်ဘာဘရာဟန်နန်ဒက်စ်ကချီလီနိုင်ငံမှာတော့အအေးတံကိုခံနိုင်တဲ့ရေခဲရေသူမှလို့တင်စားခေါ်ကြပါဗျ။သူ့ရဲ့အောင်မြင်မှုဟာချီလီနိုင်ငံသားတိုင်းရဲ့အောင်မြင်မှုဖြစ်ပြီးတခြားသူတွေရဲ့ဘဝတွေကိုပြောင်းလဲအောင်လှုပ်ဆောင်နိုင်တဲ့အိမ်မက်ကြီးကြီးတွေမှတ်ကြဖို့ဘာဘရာကတိုက်တွန်းပါတယ်။သူရေကူးနေတဲ့အချိန်မှာချီလီရေတပ်ကအနိကက်စောင့်ကြည့်ပေးခဲ့တာပါ။အဲ့ဒီအတွက်လည်းအကူအညီတောင်းခံတာအနားယူတာရက်နာတာအေးဒန်ခံနိုင်တဲ့နီယိုပရင်ကိုချက်ရေကူးဝစ်စုံတွေဝစ်စင်တာမျိုးတွေကိုမလုပ်ဘဲမီတာ9000ကျော်ကိုသူကမနာတမ်းကူးခတ်ခဲ့တာလည်းဖြစ်ပါတယ်ရှင
်။အာလူးတွေဘလောပီနန်တွေအဖြစ်ဖန်တီးထားတဲ့ကိုကင်းအလေးချိန်ပေါင် 2866 ပေါင်ကိုကိုလံဘီယာမူရဲဒါစီရဲ့ရဲတပ်ဖွဲ့တွေကပြီးခဲ့တဲ့အင်္ဂါနေ့ကဖမ်းဆီးရမိခဲ့ပါတယ်။အဲ့ဒီဖမ်းဆီးရမိခဲ့မှုဟာပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမှာအနာပိုင်တွေဖန်းစီရမိတဲ့မူရစေဝါတွေထဲမှာဖန်တီးမှုအကောင်းဆုံးလို့တာဝန်ရှိသူတွေကယူဆထားပါတယ်။ကုံတစ်တာတွေထဲမှာအသင့်ကျော်ဖို့အတွက်အေးခဲထားတဲ့အာလူးနဲ့ပီလောပီနန်အိတ်တွေအဖြစ်ထည့်ထားတဲ့မူရစေဝါတွေကို ကာတာဂျီနာစိတ်ကမ်းမြို့မှာဖမ်းဆီးရမိခဲ့တာပါ။အဲ့ဒီကုန်သစ်တာတွေကိုဥရောပစိတ်ကမ်းမြို့တွေဖြစ်တဲ့လစ်ဘွန်းနဲ့ဗလန်စီယာတို့ကိုပို့ဆောင်ဖို့ရည်ရွယ်ထားပါတယ်။မူရစေဝါတွေကိုဟိုက်ဒရောလစ်ဆက်နဲ့ဖိနှိပ်ပုံသွင်းပြီးတော့အာလူးနဲ့ပလော့ပီနန်တွေအဖြစ်ပုံပြောင်းခဲ့တာပါ။အဲ့ဒီအထုပ်တွေကိုအာနာပိုင်တွေစစ်ဆေးကြည့်တဲ့အခါမှာတော့တက်တန်းကုံဆုံးရဲမပါတဲ့အတွက်တန်တရားဝင်သွားပြီးစစ်ဆေးခဲ့တာမှာမူရစေဝါတွေဖြစ်နေတာကိုတွေ့ရှိခဲ့တာပါခင်ဗျာ။ไอซ์แลนด์နိုင်ငံကအမျိုးသားလိန်ငါပြတိုင်းမှာနာမည်ကျော်ဂီတာအနုပညာရှင်ဂျီမီဟန်ဒရစ်ရဲ့လိန်တန်ကြောက်ပတ်တီပုံတူကိုပြသလိုက်ပါတယ်။အဲ့ဒီပြတိုင်းမှာတတ္တဝါအထီးတွေရဲ့လိန်ငါအမျိုးပေါင်း400နီးပါးကိုပြသထားပြီးတော့ဖန်ပေါင်းကြောင်နဲ့ထည့်ပြထားတဲ့ဝေလငါရဲ့လိန်ငါကနေဖော်မလင်စိန်ထားတဲ့ရက်ကူးတွေရဲ့လိန်ငါအဆုံးပါဝင်ပါတယ်။ဒါအပြင်2008ခုနှစ်ပေကျင်းအိုလံပစ်ပြိုင်ပွဲမှာငွေတံဆိပ်ဆုရခဲ့တဲ့ไอซ์แลนด์အမျိုးသားလက်ပစ်ဘောအသင်းတသင်းလုံးရဲ့ကြေးရုပ်လိန်တန်တွေကိုလည်းပြသထားပါတယ်။ Hendrix ရဲ့လိန်တန်ပုံတူကိုတော့ American အနုပညာရှင် Cynthia Everton ကဖန်တီးခဲ့တာဖြစ်ပြီးတော့တခြား Rock Guitar ပညာရှင်90လောက်ရဲ့လိန်တန်ပုံတူတွေကိုလည်းကြောက်ပတ်တီနဲ့ဖန်တီးယူထားခဲ့ပါတယ်။ Everton ဟာသူမသိခင်မှာဒီကြောက်ပတ်တီလိန်တန်ပုံတူကိုအစစ်အမှန်ဖြစ်ကြောင်းစာရွက်နဲ့အတူပြတိုက်ကိုလှူဒန်းခဲ့တာပါခင်ဗျာ။
သူကြဆံပြသတင်းများအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာဟက်ကင်ဖြူထွေးနဲ့ကိုငင်းချန်တို့ကတင်ပြသွားတာပါ VOA ရဲ့တနင်္လာနေ့မနေ့ပတ်အံလွင်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုတော့ကိုညာဝင်းအောင်ကပြောပြပါမယ်ခင်ဗျာ
ယူကရိန်းနိုင်ငံတောင်ပိုင်းကိုမရရတဲ့အနေနဲ့ကာကွယ်သွားမှာဖြစ်တယ်လို့သမရဇလန်စကီကတနင်္ဂနွေနေ့အစောပိုင်းမှာပြောကြားလိုက်ပါတယ်။ယူကရိန်းတောင်ပိုင်းပင်လယ်နဲ့နားကမြို့တွေဖြစ်တဲ့မူဂူလော့ဖ်နဲ့အိုဒါဆာစစ်ကမ်းမြို့တွေကိုစနေနေ့ကတွားရောက်စစ်ဆေးခဲ့ပြီးသမရဇလန်စကီကအခုလိုပြောဆိုလိုက်တာပါ။ယူကရိန်းတောင်ပိုင်းကိုဘယ်သူလက်ထဲမှအကြောက်ခံမှာမဟုတ်ပါဘူး။အကုန်ပြန်ရောက်အောင်ကာဝယ်သွားမှာပါ။ဒါကကျွန်တော်တို့မြင်ပါလို့သူကပြောကြားတာဖြစ်ပါတယ်။ယူကရိန်းပြည်သူတွေအသက်ရှင်တန်လိုစိတ်ပြင်းပြမှုလောက်ရုရှားရဲ့ဒုံးကျည်တွေကမများပါဘူးလို့ဇယ်လန်စကီကထပ်ပြီးတော့ပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာစားသုံးသူတွေရင်ဆိုင်နေရတဲ့ကုန်စည်နှုန်းကြီးမြင့်မှုတက်တာစေဖို့ဓာတ်ဆီအပေါ်ဘူအစိုးရကကောက်ခံနေတဲ့အခွန်ကိုကာလတစ်ခုအထိကင်းလွတ်ခွင့်ပေးဖို့နဲ့တရုတ်ကသွင်းလာတဲ့ကုန်တွေကိုအခွန်လျှော့ပေါ့ဖို့သမ္မတဂျိုးဘိုင်ဒန်စဉ်းစားနေကြောင်းဗဟိုဝန်ကြီးဂျန်နက်ယယ်လန်ကတနင်္ဂနွေနေ့မှာပြောပါတယ်။သမ္မတဂျိုးဘိုင်ဒန်အနေနဲ့စားသုံးသူတွေတက်တာစေဖို့ဖြစ်နိုင်တဲ့နည်းအားလုံးနဲ့လှုပ်ဆောင်သွားလို့ကြောင်းဒီသတင်းပတ်အတွင်းလောင်စာဆီဈေးနှုန်းတွေအဆမတန်မြင့်တက်ခဲ့တာဟာစားသုံးသူတွေအပေါ်ဝန်ထုတ်ဝန်ဖို့ဖြစ်စေတယ်လို့သူမကပြောဆိုပါတယ်အနောက်ဥရောပမှာမကြုံဘူးလောက်အောင်ဒီနှစ်တည်းအပူလိုင်းဖြစ်ပေါ်နေတာနဲ့အမျှတုံးမီတွေလောင်ကျွမ်းနေတာကြောင့်စပိန်နဲ့ဂျာမနီနိုင်ငံကမိသားသမားတွေဟာသူတို့နိုင်ငံတွေလောင်ကျွမ်းနေတဲ့တုံးမီတွေကိုငြိမ်းသက်ဖို့စ조사အားထုတ်နေကြပါတယ်ဥရောပမှာဒီနှစ်အပူချိန်လွန်ကဲလွန်းတာကရာသီဥတုဖောက်ပြန်ပြောင်းလဲမှုကြောင့်လို့ကျွမ်းကျင်သူတွေကသုံးသပ်နေပါတယ်အမေရိကန်ပြည်ထောင်စုမှာတနင်္ဂနွေနေ့ဟာအဖေများနေ့ဖြစ်ပါတယ်အဖေတွေရဲ့ကျေးဇူးဂုဏ်ကိုပြုတဲ့နေ့နိုင်မိသားစုတွေစုဝေးပြီးအဖေတွေကိုစားတောက်ဆိုင်ခေါ်သွားတာမျိုးကျွေးမွေးလက်ဆောင်ပေးကြတာမျိုးအထိမ့်အမှတ်ကျင်းပတဲ့နေ့ဖြစ်ပါတယ်ခင်ဗျာ
တရင်ချင်းကျုပ်တွေကိုကိုညာဝင်းအောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာဒီကနေ့အတန်းလွှဲစီစဉ်နေတဲ့မှာတာဝန်ယူခဲ့သူတွေကတော့စီစဉ်ထုတ်လုပ်ရေးမှုအဖြစ်မတ်တိန်ဒီထိုက်ကတာဝန်ယူခဲ့ပါတယ်အတန်းဖန်းအင်ဂျင်နီယာနဲ့ရုပ်သံအင်ဂျင်နီယာတွေကတော့တိုနီပေါ်လော့နဲ့ဒရက်စမစ်တို့ဖြစ်ပါတယ်ကျွန်တော်တို့ရဲ့တနင်္လာနေ့မနေ့ဖက်အတန်းလွှဲစီစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပါပြီ VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုတာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America. Washington.